Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ5ရက်ပုတ်ထူးနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line တို့မီတာ1925 32ပထမနိုင်ဝက်မှာလိုက်လံမီတာ190လို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါရှင်။ကျွန်မခွာညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဒါမှမဟုတ် Trump ကအမေရိကန်စီးပွားရေးတိတ်ကိုတိုးတက်လာနေတယ်လို့ပြောပေမဲ့ဒီမိုကရေစီကတော့ဒါကိုသဘောမတူပါဘူးလိုရင်းနာရီပေါ်ကျူးလွန်နေတယ်ဆိုတဲ့ရာဇဝတ်မှုတွေကိုစွန့်စစ်ဆေးမဲ့ ICC အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှရောက်နေပါတယ် ICJ ကချမှတ်ထားတဲ့ကြားကာလလှုပ်ဆောင်ရမှတွေကိုလိုက်နာဖို့ဥရောပသမဂ္ဂကမြန်မာနိုင်ငံကိုတိုက်တွန်းပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ဒီတန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
အခုညပိုင်းစက်ပြေးနားဆင်ရမယ့်သတင်းလာတွေထဲမှာတော့ကြောက်ဖြူဒုက္ခတဲ့စခန်းကရိုဟင်ဂျာတွေနေရာချထားရေးဒေသခံတွေရဲ့သဘောထားရိုဟင်ဂျာတွေကမူလနေရာကိုတောင်းဆိုမှုတွေမှာအစိုးရကရောဘယ်လိုစီစဉ်ပေးမှာပါလဲ
။စကားတွေကကျွန်တော်တို့ယာထားတော့ဒီလက်ရှိနေရာရဲ့ဒီရှိပဲနှစ်ခါလုံးတော့ထပ်ဝေးမှာပေါ့။
ကြောက်ဖြူမျိုးနဲ့အုတ်ချုပ်ရည်မှုရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ။တခါတရုတ်မြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိအောင်ထိ ंछ ုံမှုကြိုတင်ကာကွယ်မှုတွေနဲ့ပညာပေးလုပ်ငန်းတွေလုပ်နေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောပါတယ်။ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကြမဲ့မြန်မာအလုပ်သမားတွေအနေနဲ့တရားဝင်ဖွင့်ထားတဲ့ဂိတ်တွေကသာအဝင်ထွက်လုပ်ကြဖို့သတိပေးချက်နဲ့တူအမေရိကန်ကမြန်မာအပါအဝင်အာဖရိကတိုက်ထက်ကနိုင်ငံတွေကိုပါပြည်ဝင်ခွင့်ကန့်သတ်ပိတ်ပင်မှုအကြောင်းပြချက်ဟာဘလောက်ထိခိုင်မာသလဲဆိုတာတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင်
အမေရိကန်နိုင်ငံဟာရိုးရိုးကြဆင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူဆွေးရတတန်း၃နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်အမေရိကန်ရဲ့အနာဂတ်ပန်းနိုင်ကိုမှေးမှိန်သေးသင့်စေတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတတန်းအတွင်း၃ချိန်မြောက်ဖြစ်အင်္ဂါနေ့ဝါရှင်တန်ဒီစီဆန်တော်ချိန်ညဘက်ကကွန်ဂရက်လွှတ်တော်မှာပြောတဲ့နိုင်ငံတော်ခြေပြမင်ခွန်းနဲ့မှာသမ္မတထရမ့်ကအဲ့လိုပြောသွားတာပါ။သမ္မတအပေါ်တရားစွဲဆိုထားတာကို Republican Party ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့ချက်မတိုင်ခင်တည့်ရက်မှာပဲအထက်အောက်လွှတ်တော်ညပေါင်းကွန်ဂရက်လွှတ်တော်မှာသမ္မတထရမ့်နိုင်ငံတော်ခြေပြမင်ခွန်းပြောတာပါ။ဒါပြင်2020ပြည့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းဝေးမှုတွေအပြိုင်ဆိုင်လုပ်နေကြတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါလေ။တနာယီကွန်ဒီဘာကြတဲ့မင်ခွန်းထဲမှာအများဖြင့်ပြောသွားတာကတော့သူ့သမ္မတတက်တန်းတွင်အမေရိကန်စီးပွားရေးဘယ်လောက်တောင်တိုးတက်ကောင်းမွန်လာနေပြီဆိုတဲ့အကြောင်းပါပဲ။ကိုယ်တော်ရေးညှင်းပွားမှုဆိုင်ရာဆွေးနွေးပွဲတွေမှာအောင်မြင်မှုတွေရခဲ့တာစစ်ဖက်အင်အားကိုပြန်ပြီးတိုးချဲ့တိစောက်တာအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေနဲ့တခြားလူနည်းစုတွေကြားမှာအလုပ်လက်မဲ့နှုံလျော့သွားတာစတဲ့အချက်တွေကိုသမ္မတကထောက်ပြပြောဆိုသွားပါလေ။ကျွန်တော်တို့ဟာတင်းနေကြခင်ကာလာတို့ကတွေးကြည့်လို့တော့မရတဲ့နှုံနဲ့ရှေ့ဆက်တိုးတက်နေပြီးဘယ်တော့မှနောက်ပြန်လှည့်တော့မှမဟုတ်ဘူးလို့ဒေါ်နယ်ထရမ့်ကပြောပါတယ်
။အမေရိကန်စီးပွားရေးကောင်းမွန်ကြောင်းအဓိကပြောထားတယ်။အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်ဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်ရမှာဝင်ငွေမညီမျှမှုတွေနဲ့ကျန်းမာရေးအာဏာခံပေးနိုင်ဖို့စူးစမ်းနေကြရတဲ့အခြေအနေတွေကိုမီးမောင်းထိုးပြခဲ့ပါတယ်။အခြေအနေအားလုံးကောင်းမွန်နေတယ်လို့သမ္မတကသုံးသပ်ပြသွားပြီးမယ်။အမေရိကန်အလုပ်သမားတွေထိခိုက်နှိမ့်နာမှုတွေရှိနေတယ်လို့မစ္စဂန်ပြည်နယ်အုပ်ချုပ်ရေးမှူးGretchen Whit မှာကဒီမိုကရက်တစ်ပါတီအတွက်တုံ့ပြန်မင်ခွန်းနဲ့မှပြောကြားခဲ့ပါတယ်။သမ္မတရဲ့မင်ခွန်းနဲ့မှအစုဆက်ရဈေးတွေတက်နေတာနဲ့အလုံးလက်မဲ့နှုံစံချိန်တင်အောင်ကျဆင်းနေတာတွေကိုကြီးမားတဲ့စီးပွားရေးအောင်မြင်မှုလို့ပြောသွားပါတယ်။အဲ့ဒီအကျိုးတွေကိုအမေရိကန်တွေညံ့ညတတ်တာမခံစားရဘူးလို့သူကတုံ့ပြန်ပါတယ်။အမှုဆောင်အရာရှိကြီးတွေရဲ့အင်မတန်များတဲ့လစာနဲ့လစာမတိုးတဲ့အလုပ်သမားအများပြားရဲ့အခြေအနေကိုလည်းနှိုင်းယှဉ်ပြခဲ့ပါတယ်။အစုချက်ရဈေးတွေဘလောက်ပဲတက်နေနေလောက်ကုန်ချင်းဝင်ဝင်မလောက်တော့တဲ့အမေရိကန်သန်းနဲ့ချီရှိနေတယ်ဆိုတာကိုလည်းထောက်ပြပါရစေ။စီးပွားရေးခိုင်မာနေတယ်လို့သမ္မတကပြောသွားတဲ့အတွက်ဘသူတွေအတွက်ခိုင်မာနေတာလဲလို့အုပ်ချုပ်ရေးမှူးဝက်မာကမေးခွန်းထုတ်ပါရစေ။ကျန်းမာရေးအာဏာခံပေးနိုင်ဖို့စူးစမ်းနေကြရတဲ့မိသားစုတွေရှိနေတယ်ဆိုတာကိုလည်းသူ့မိသားစုနဲ့ဥပမာပေးပြောသွားခဲ့ပါရစေ။အနေဆုံးလောက်ခတ်တမတ်ရေးအပါအဝင်လစာဒန်းတူရရှိရေးဥပဒေကြမ်းကိုဒီမိုကရက်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာအတည်ပြုထားပေမဲ့ရီပပ်လီကန်တွေလွှမ်းမိုးတဲ့အထက်လွှတ်တော်မှာအတည်မပြုသေးတာကိုလည်းဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်မင်ခွန်းနဲ့မှမစ္စဂန်ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer ကထည့်သွင်းပြောသွားခဲ့ပါတယ
်။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံတော်ခြေပြမင်ခွန်းနဲ့မှအာဖဂန်နစ္စတန်ကတာလီဘန်ဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုထောက်ခံပြောဆိုသွားပါတယ်။အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်ဖို့အတွက်အမေရိကန်ရဲ့အရှိကြာဆုံးစစ်ပွဲကိုအဆုံးသတ်ဖို့သူ့အစိုးရကလှုပ်ဆောင်နေတယ်လို့သမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်ရဲ့အဲ့ဒီပြောဆိုချက်ပေါ်တာလီဘန်အဖွဲ့ကညာရင်းချင်းမှာပဲတုံ့ပြန်ပြောဆိုပါတယ်။ဆက်ရှိနှုတ်ကြဆစ်ပွဲအဆုံးသတ်ရေးအထောက်အကူဖြစ်စေဖို့အတွက်အမေရိကန်ကောင်ဆောင်စီကအပြောနဲ့မဟုတ်ပဲလက်တွေ့လုပ်ရပြဖို့လိုတယ်လို့တာလီဘန်တွေကပြောပါတယ်။အာဖဂန်နစ္စတန်မှာလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကြီးမားတဲ့တိုးတက်မှုရအောင်လှုပ်ဆောင်ထားတယ်လို့သမ္မတထရမ့်ကကြီးကြီးပြောဆိုပြီး ninja yi suni wari selung ni delu le jawari. Amerika ni dalikan ija kata nengama ninja yi suni ni da la do jawari. Tamra tram ya biosu jepo dung ya biosu bu viyo iga mireka. Taliban jogun ya zabihula mujahid ka. Afgan si buwego bedu ga ama simu in zara ulu jawari. Amerika ni ne di si buwego ni wong chobi. Afghanistan ku Amerika nga ting pai tara asong talai bido. Afgan ri ni ne. Turu naga ku turu kudain lulu lala sumpya kuin pizi jene lu. Taliban jogun ya zabihula mujahid ka jawari.
America Bidangsu Madanina Niga Chembare, Democratic Party Dwin Tamra Lang Yue Che Wai Ma, Lolo Se Tiare Yala Dwi Ya, Indiana Pine, South Bend, New Rowan Hao, Pete Buttigieg, Vermont Pine, Telo Do Amat, Bernie Sanders Te, Natapya Atane, Shee Pye Niware, Kinere Ma Shire Me Sanna Nereye, Kuna Sati Yagai No Me Yala Dwi Ya, Buttigieg Me Nasat Chau Datama Shee Yagai No Ne, Sanders Ga Nasat Nga Datama Ni Yagai No Ya Tha Ware, Thru Nau Ma, Mansa Chuse Pine, Telo Do Amat, Elizabeth Warren, Du Tamara Hang Joe Biden, Minnesota Pine Atelodo Amma, Amy Glover Charu Line Bare, Janet Gozale Lao Chao Yogaro, Dolly Naujan Yebare, November Yuga Wema, Tamara Donald Trump, Nine Out Shimjai Nime, Tamara Lao Appear, Democratic Party, Dream Padugo Yuichi Mesra, Akukana Ujala Dugu Gigi Appear, Dolly the Bora Guebiani Ramiavare, Lolose, May Miazong Yatare, အသက်30ရှစ်နှစ်အရွယ်ပြည်ဘုဒ္ဓကျက်ဟာအလယ်အလတ်သဘောထားရှိပြီးလိင်တူချစ်သူဖြစ်တဲ့ရွယ်အသီးပေးထားသူဖြစ်ပါတယ်အသက်80ရှစ်နှစ်အရွယ်ဘာနီဆန်ဒါစ်ကတော့ဒီမိုကရက်တစ်ဆိုရှယ်လစ်ဝါဒီဖြစ်ပြီးတော့လူတိုင်းအတွက်အခက်မဲ့ကျန်းမာရေးစောင့်ရှောက်မှုပေးမယ်လို့ပြောကြားထားပါတယ်သူတို့နှစ်ယောက်လုံးကကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖျက်မဲ့
ไตโดมีเตอร์32กิโลเฮิรตซ์9.5เมกะไตโดมีเตอร์25กิโลเฮิรตซ์76ต่อเนี่ยไตโดมีเตอร์32เนี่ยกิโลเฮิรตซ์9.5เนี่ยปฐมนายุวะมาไทยแลนด์มีเตอร์190กิโลเฮิรตซ์15.5ลงมาด้วยว่านี่ว่าเท่าเลยไปดีกว่าครับทีวีก็เนี่ยบูรุญญะเบตรุนี่ก็ได้เสร็จแล้วเปล่าๆนี่บาร์เลยงานงานมารูหิงญามุสลิมนี่อพอจุลุงเกเรสรุปแล้วลูดารุอพอสั่นจินจุลุงเนี่ยยาซูมูสัญญาซะซวยแจ็ดฤดูสงสารเสเสบุญงานการยาซูเตียกุนยูไอซีซีชื่อนี้โยง န်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ ICC ရှေ့နေချုပ်ချုပ်ပြောခွင့်ရသူကပြောပါတယ
် It is going to be an independent impartial objective and fair process
အမှန်တရားကိုဆန်းစစ်ဖို့ဒါမှမဟုတ်တကယ်တမ်းဘာဖြစ်ခဲ့လဲဆိုတဲ့အမှန်တရားကိုဖော်ထုတ်ဖို့ရည်ရွယ်ချက်နဲ့လွတ်လပ်ပြီးဗမလိုက်တဲ့ဓမ္မတိထံကြပြီးမျှတတဲ့လုပ်ငန်းစဉ်နဲ့လှုပ်ဆောင်သွားမှာပါရဝင်းကြောင်ရီပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တရားဥပဒေနဲ့အညီဖော်ထုတ်ဖို့ဆိုတဲ့အမြင်နဲ့လှုပ်ဆောင်မှာဖြစ်ပါတယ်လို့ ICC ရှေ့နေချုပ်ယုံပြောခွင့်ရဖာကီဆိုမုချိုချိုကိုကပြောသွားတာပါဒီစုံစမ်းစစ်ဆေးမှုမှာမြန်မာနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လေအင်္ဂါနေ့ကတကားမျိုးတော်မှလုပ်တဲ့တင်းစားရှင်လင်းပွဲတွင်ပြောခွင့်ရမုချိုချိုကိုကတိုက်တွန်းပါတယ်လူငယ်လူခေါ်ဆိုတော့ကိုလက်မခံတယ်လို့ ICC အဖွဲ့ဝင်နိုင်ငံတခုလည်းမဟုတ်တဲ့မြန်မာအစိုးရကတော့ ICC အနေနဲ့မြန်မာနိုင်ငံပေါ်စုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးလို့ပြောထားတယ်လို့ကူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။ ICC စုံစမ်းစစ်ဆေးရေးအဖွဲ့ဟာကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်ကနေတဟိတ်ကိုပြန်သွားမှာဖြစ်ပြီးဖက်ဆူချက်တွေနဲ့တခြားထောက်ထားတွေကိုရယူဖို့အတွက်အစီအစဉ်တွေကိုသုံးသပ်ကြမယ်လို့ပြောခွင့်ရမိုးချူချူကVOA ကိုပြောပါတယ်။ဒါ့အပြင်ဒီစုံစမ်းစစ်ဆေးမှုဟာအချိန်ယူရလိမ့်မယ်လို့လည်းပြောပါတယ်။
ICJ နိုင်ငံကတရားရုံးကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ဂျားဖြတ်အစီအမံတွေကိုလိုက်နာဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကပြုလုပ်ခဲ့တဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲအပြီးမှာ EU ကိုယ်စားလှယ် Estonia သက်အမတ်ကြီး Sven Jagerson ကတိုက်တွန်းခဲ့တာဖြစ်ပါတယ်
။ We urge Myanmar to comply with the provisional measures indicated by the ICJ which we recall are compulsory under
ICJ တရားရုံးကချမှတ်တဲ့အစီအမံတွေအတိုင်းမြန်မာကလိုက်နာဆောင်ရွက်ဖို့ EU ကတိုက်တွန်းပါတယ်။ဒီအစီအမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုရဲဆိုတာထပ်ပြီးတော့ပြောလိုပါတယ်။လူ့အခွင့်အရေးချိုးဖောက်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ဖို့လက်ခံနိုင်လောက်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်အပြင်ကချင်နဲ့ရှမ်းပြည်နယ်တွေမှာပဋိပက္ခတွေဖြစ်နေရတဲ့အခြေခံပြဿနာကိုမြန်မာအနေနဲ့ဖြေရှင်းရမယ်လို့ EU ကိုယ်စားကုလသမဂ္ဂဆိုင်ရာ Estonia သက်အမတ်ကြီး Sven Jagerson ကပြောသွားတာပါ။ ရိုဟင်ဂျာတွေဘေးကင်းသိက္ခာရှိစွာပြန်လည်နိုင်မဲ့အခြေအနေတွေကိုမြန်မာကဖန်တီးပေးရမယ်လို့လည်းသူကပြောပါတယ်2019ခုနှစ်နိုဝင်ဘာ6ရက်တုန်းကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ချိန်ညချက်အတိုင်းထပ်မံတောင်းဆိုသလိုကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ဖို့ EU ကထပ်မံတောင်းဆိုတယ်လို့လည်းအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ ICJ တရားရုံးမှဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်တရားစွဲထားတဲ့အမှုမစတင်ခင်ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးကြားဖြတ်လိုက်နာဆောင်ရွက်ချက်တွေကို ICJ တရားရုံးကဇန်နဝါရီလတုန်းကချမှတ်ခဲ့တာပါအဲဒီကိစ္စနဲ့ပတ်သက်လို့ Belgium, Estonia, Finland, Germany, Britain နဲ့ American နိုင်ငံတို့ရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာကတော့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမှတ်သားထားတယ်လို့တုံ့ပြန်ထားပါတယ
်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံတွင်မှသေဆုံးသူ490ကျော်သွားပြီဖြစ်ပြီးတော့ကူးစက်ခံထားရသူက2000ကျော်နီးပါးရှိသွားပါပြီတခြားနိုင်ငံပေါင်း23နိုင်ငံမှာလည်းကူးစက်ခံထားရသူ150လောက်ရှိနေပြီးဖိလစ်ပိုင်နိုင်ငံမှာတယောက်နဲ့ထိုင်ဝမ်ကျွန်းမှာတယောက်သေဆုံးထားပါတယ်။အခုလိုမျိုးနိုင်ငံတော်များမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူတွေတိုးလာနေပေမဲ့ကမ္ဘာနေရာနဲ့ကူးစက်ပြန့်ပွားတဲ့အခြေအနေတော့မရောက်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒါပေမဲ့ရောဂါကပ်ဘေးဆိုင်နိုင်တဲ့စိုးရိမ်စရာအဆင့်ကိုတော့ရောက်နေတဲ့အကြောင်း WHO ရဲ့ကပ်ရောဂါဘေးနဲ့ကူးစက်ရောဂါဆိုင်ရာ WHO ညွှန်ကြားရေးမှူးဒေါက်တာ CV Bryant ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအင်္ဂါနေ့ကပြောပါတယ်။
တူရကီအခြေပိုင်းတောင်ပတ်လန်တစ်ခုပေါ်နှင်းထောင်တွေပျော်ကြခဲ့လို့အရင်နှင်းထောင်ပျော်လို့ပြောင်းနေသူမြောက်ကိုသွားခဲ့တဲ့ကယ်ဆယ်ရေးအဖွဲ့တစ်ခုလုံးနှင်းပုံအောက်ရောက်သွားခဲ့ပါတယ်။ကယ်ဆယ်ရေးအဖွဲ့တွေက12ယောက်တည်ဆုံပြီး15ယောက်လောက်နှင်းပုံတွေအောက်မှာပိတ်မိနေတယ်လို့ခန့်မှန်းရကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့နှင်းထောင်ထပ်ပျော်လို့တည်ဆုံသူနဲ့ပေါင်းရင်စုစုပေါင်းတည်ဆုံသူဟာ18ယောက်ရှိနေပါပြီ။ဗန်ဗီနယ်ရဲကတောင်တွေဝင်းရံနေတဲ့ဘာချက်ဆရီမြို့နာမှာရှိတဲ့အဝေးပြေးလမ်းမှာအင်္ဂါနေ့တုန်းကနှင်းတောင်ပြိုလို့9ယောက်တေဆုံးခဲ့တာပါအဲ့ဒီနှင်းတောင်ပြိုချမှုအတွက်ကယ်ဆယ်ရေးဝန်ထမ်း300လောက်သွားပြီးကူညီနေကြစဉ်ဒီကနေ့နေ့လယ်ပိုင်းကဒုတိယအကြိမ်နှင်းတောင်ထပ်ပြိုတာဖြစ်ပါတယ်ရှင
်ပေါ်ရုံးနဲ့ညာဘက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုဒုက္ခသည်စခန်းနဲ့နဖာလုံလောက်အကွာမှာပြန်လည်နေရာချထားဖို့အစိုးရကစီစဉ်နေပေမဲ့ရိုဟင်ဂျာတွေကသူတို့နေထိုင်ခဲ့တဲ့မူလနေရာမှာပြန်ပြီးတော့နေနိုင်ဖို့တောင်းဆိုနေကြပါတယ်။ကြောက်ဖြူဒေသခံတွေကတော့ရိုဟင်ဂျာတွေကိုမြို့ပေါ်ရပ်ကွက်တွေမှာပြန်ပြီးတော့နေရာလာချထားပေးမှာကိုမလိုလားကြဘူးဆိုတဲ့အကြောင်း VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
အစိုးရရဲ့ရှေ့ပြောင်းနေရဆုံးခါသူများပြန်လည်နေရရှာထားရင်းနဲ့ NDB စခန်းတွေပိတ်သိမ်းရမဟာဗျူဟာနဲ့ကြောက်ဖြူမြို့နယ်ကြောက်တုံးဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာတွေကိုလက်ရှိသူတို့နေထိုင်နေတဲ့ဒုက္ခသည်စခန်းနဲ့နဖာလုံလောက်အကွာမှာနေရရှာထားမှာဖြစ်တယ်လို့ကြောက်ဖြူမြို့နယ်အုပ်ချုပ်ရေးမှူးဦးစုမကျော်ကပြောပါတယ
်။စကတဲ့ကျွန်တော်တို့ရာသတာတော့ဒီအခုလက်ရှိနေရရဲ့ဒီရှိပဲနဖာလုံလောက်ထပ်ဝေးမှာပေါ့နဖာလုံလောက်အကွာမှာအဲ့နေရာတစ်ခုမှာကျွန်တော်တို့သာသိလို့ဆိုတော့ရာထားထားပေါ့အစအဦးတို့ဂျေမီလန်အလာတွေလောက်ပြီးတော့ပြန်နေရချင်ပါတော့လား
အစိုးရကသူတို့ကိုလက်ရှိနေထိုင်နေတဲ့ဒုက္ခသည်စခန်းအနားမှာပြန်လည်နေရာရှာထားမယ်လို့ပြောဆိုပေမဲ့ရိုဟင်ဂျာတွေဘက်ကတော့သူတို့မူလနေထိုင်ခဲ့တဲ့ကြောက်ဖြူမျိုးပေါ်ရပ်ကွက်တွေမှာပြန်လည်နေရာရှာထားဖို့တောင်းဆိုနေကြတယ်လို့သူကဆက်ပြောပါတယ
်။သူတို့ကတော့ဥစားပေါ်ပြည်တော်စုဝင်တဲ့ဒီမှာတော့သူတို့လက်ရှိဟိုအရင်နေခဲ့တဲ့မျိုးတွေကဟိုတိုင်းမှာလည်းပြန်ပြီးတော့နေရာရှာထားပြီးဘူးအဲ့ဒါမျိုးပြောတဲ့ဒီပိုင်းနိုင်ငံသားကတ်ဒီနိုင်ငံသားကတ်လိုချင်ပါတယ်ဆိုတဲ့အားမျိုးပဲ
။ကြောက်ဖြူဒေသခံတွေဘက်ကလည်းရိုဟင်ဂျာတွေကိုမျိုးပေါ်ရပ်ကွက်တွေမှာပြန်လည်နေရာရှာထားမှာကိုမလိုလားကြဘူးလို့ကြောက်ပြမျိုးနဲ့ပြင်နေလွတ်တော်ကိုယ်စားလေးဦးဖိုးစံကပြောပါတယ
်သူတို့ကကြောက်တလုံးစခန်းကနေရင်နှစ်ဖာလုံးလောက်ဝေးတဲ့နေရာမှာနေရာရှာပေးမယ်ဆိုပြီးရင်အဲ့လိုလာပြီးဆွေးနေတယ်အဲ့ဒါကိုမျိုးမိမျိုးဖနေနဲ့ကျွန်တော်တို့အနေနဲ့လည်းကောင်းကင်စရာမရှိဘူးဒါပေမဲ့ဗန်လီတွေဖက်ကဘာတွေပြောလာလဲဆိုတော့မျိုးပေါ်ရောက်တဲ့ရောက်တခုခုမှာနေရာရှာပေးရမယ်ဆိုပြီးအဲ့လိုတုံးဆူလာတဲ့အတွက်အဲ့ဒီကိစ္စကြတော့ကျွန်တော်တို့ကညစ်ပေတယ်ခင်ဗျာဘာလို့ညစ်ပေရလဲလို့ဆိုလို့ရှိရင်အခုကကျွန်တော်တို့ယူကြည်မှုတိဆောက်နေတဲ့အဆင်ပြေရှိသေးတယ်။ကြောက်ဖြူမျိုးကပြည်ကြီးအရှက်နေတဲ့မျိုးဖြစ်တယ်။အဲ့ဒီမှာမလိုလားအပ်တဲ့ကိစ္စတွေပေါ်လာလို့ရှိရင်အမိုက်ကစားပြသမိလို့ဆိုပြီးတော့ရခိုင်တတိယလုံးအနှက်မြန်မာနာအနှက်အဲ့လိုဖြစ်တော့မှသိုးတဲ့အတွက်ကျွန်တော်တို့ကအဲ့လိုညစ်ပေရတာဖြစ်တယ်ခင်ဗျာ
။လက်ရှိရှင်မှာသူတို့မူလနေထိုင်ခဲ့တဲ့နေရာတွေဟာဒီတိုင်းရှိနေပေမဲ့လည်းအဲ့ဒီနေရာမှာသူတို့ကိုပြန်လည်နေရာရှာထားရင်းနဲ့ပတ်သက်ပြီးအတိအကျမပြောနိုင်သေးဘူးလို့ကြောက်ဖြူမျိုးနဲ့အောက်လျှောက်ရင်မူဦးစုမိုးကျော်ကပြောပါတယ
်။ဒီကတော့ကျွန်တော်တန်ပန်ထောင်းရက်ကွက်အနောက်ပိုင်းရက်ကွက်ရဲ့အရာရှိရက်ကွက်ရဲ့မြန်မာနိုင်ငံရက်ကွက်ရဲ့တခိုင်ပိုက်ဆိုင်ကလပ်ပိုက်ဆိုင်တောင်ရင်ပြည်ရှုမော်အဲ့ဒီရက်ကွက်တွေကပေါ့ တောင်ရင်နဲ့ပြင်ပြပုံကတော့အရင်ကယူပါပေါ့အခုကတော့ဇက်ကွက်သူပိုင်နေဆိုတော့လေဒီလိုပဲလေဟိုပိုင်နေမိသားစုကပိုင်ဒီမှာပိုင်ဆိုင်ငယ်ကြီးရဲ့မိသားစုလည်းရှိမှာပေါ့ပိုင်ဆိုင်ငယ်ကြီးရဲ့မိသားစုလည်းဟိုမျိုးပေါ်ဇက်ကွက်မှာပေါ့မျိုးပေါ်ဇက်ကွက်မှာမျိုးပိုင်ဆိုင်မှုရှိတဲ့သူလည်းရှိမယ်မရှိတဲ့သူလည်းရှိနိုင်မှာပေါ့အဲ့ဒါတော့လေအသေးစိတ်တော့ရှင်မှာပေါ့အဲ့ဒီသူ့မျိုးပေါ်တည်းကတော့ဟိုဒီတိုင်းဥစ္စာပေါ့သူ့တက်သူဒီတိုင်းမရှိသူ့ဘယ်တောင်းရပဲတော့ရမှာပေါ့သူ့ဥစ္စာမူလပိုင်လို့ရှိရင်တော့ဒီလိုပိုင်နေရနေနေရှိနေတော့အဲ့ဒါတော့ကျွန်တော်တို့ဒီဥစ္စာပေါ့တိုင်းဘူးအခုကတော့ဘူးမှာစပြီးတော့ဆွေးနွေးညှိနှိုင်းကြတော့ရှိသေးတယ်ချက်ဘယ်လိုမျိုးဇတိပြပြောလို့လဲရ
ကျောက်ပြည်မြို့နယ်ကျောက်တုံးဒုက္ခသည်စခန်းမှာလူဦးရေ1000ကျော်ထိရှိပြီးသူတို့တွေဟာပြီးခဲ့တဲ့2012ခုနှစ်ကလူမျိုးစုနှစ်ခုကြားဖြစ်ပေါ်ခဲ့တဲ့ဒေသတွင်းပဋိပက္ခတွေကြောင့်ကျောက်ပြည်မြို့ပေါ်ရပ်ကွက်တွေကအိုးအိမ်ဆိုင်ခွာထွက်ပြေးတော်ရသူတွေဖြစ်ပြီးလက်ရှိချိန်ထိပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်။ရခိုင်ရေးကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအန်နန်အကြံပြုချက်အရမွတ်စလင်ဒုက္ခသည်စခန်းတွေကိုဖျက်သိမ်းပြီးသူတို့ကိုမူလနေရာမှာပြန်ထားဖို့အကြံပြုတိုက်တွန်းထားတာဖြစ်သလိုမြန်မာဘက်ကလည်းဒါကိုကောင်ထေပေါ်ဆောင်ရွက်ပါမယ်လို့နိုင်ငံတကာကိုကတိပေးထားတာပါ။2019ခုနှစ်နောက်ပိုင်းအာဆာကျန်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုဖြစ်တဲ့နောက်ပိုင်းမှာတပ်မတော်ဖက်ကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်9000နီးပါးရှိပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခေါ်ယူဖို့လက်ခံရေးစခန်းတွေဖွင့်လှစ်ထားပေမဲ့ရိုဟင်ဂျာတွေဘက်ကတော့သူတို့ကိုရိုဟင်ဂျာလို့အတိအမှပြုပေးဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့မြန်မာစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားတာလည်းဖြစ်ပါတယ်။
ကိုတန်နိုင်ပြပြသွားတာပါရှင်။အခုတရုတ်မြန်မာနယ်စပ်ကကိုရိုနာဗိုင်းရပ်စ်ကွယ်ထိန်းချုပ်ရေးဘက်ကိုအလှည့်ပေးပါမယ်။တရုတ်မြန်မာနယ်စပ်ဒေသကတိုင်ရင်သားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့ဝမိုင်လာနဲ့လိုင်ဇာဒေသတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတဲ့အကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီဒေသတွေမှာအဓိကအဖြစ်နယ်မြေအတွင်းအဝင်ထွက်တွေကိုစစ်ဆေးတာ၊ရောဂါကူးစက်မှုမရှိအောင်ကြိုတင်ကာကွယ်တာနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့အကြောင်းလည်းပြောပါရတယ်။ဒီဒေသတွေရဲ့လက်ရှိကျန်းမာရေးအခြေအနေနဲ့ဆောင်ရွက်ချက်တွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကမေးမြန်းတင်ပြထားပါရရှင်။
ဟုတ်ကဲ့ကျောင်းမြန်မာနယ်စပ်ဒေတာကဝမိုင်းလာနဲ့လိုက်စာဒေတာတွေဟာ UWSA ဝတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့နဲ့ KIA ကချင်တပ်ဖွဲ့တွေကထိန်းချုပ်ထားပြီးမြန်မာအစိုးရရဲ့အုပ်ချုပ်မှုကနေတရားကျင့်လွတ်နေတဲ့ဒေတာတွေဖြစ်ပါတယ် KIA ကချင်တပ်ဖွဲ့ထိန်းချုပ်ရာလိုက်စာဒေတာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိကြောင်းနဲ့လက်ရှိဆောင်ရွက်နေတဲ့အခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
လုံးလုံးစီကတော့ကျွန်တော်တို့ဒီမှာ suspect case တွေကဘာမှမရှိဘူး။စင်တူယူမလက္ခဏာတွေတွေ့ရတာမရှိပါဘူး။ကျွန်တော်တို့လည်းဒီလိုထုတ်ဒီကိုတော့ရုပ်ကောင်ကဥစ္စာတော့မရှိအောင်ကျူတင်ကာကွယ်တဲ့နိုင်ငံတကာစစ်မဲ့ခဏ WHO ကထုတ်ထားတဲ့ပညာသေးမှုတွေတော့ကျွန်တော်တို့လက်နေတာလေ။ဥမာ Max Capo ကိစ္စဒီလူစုလူဝေးမလုပ်ဘူး။အဲ့ဒီလူစုလူဝေးစီမှာမတွားဘူးဆိုတဲ့ကူရဲတန့်ချင်းရေးနေကျမရဲ့ဒီစစ်စစ်မှန်မှန်လိုက်လာဖို့ဒီကကြောင်းကြဲတော့ကျွန်တော်လည်းဒီမှာ TV နဲ့SM2 မှာစနဲ့လည်းသူ့လိုဒီမှာကျောလို့ပြည်သူလူထုတွေပညာပေးတဲ့စီနော်တော်ကိုမြင်ပါလား
UWSA ကဝါကြည့်သွေးစည်းညင်ညွေးတက်မတော်ကထိန်းချုပ်ထားတဲ့ဝါဒေတာမှာကိုရိုနာဗိုင်းရပ်စ်ကူးစက်တာမရှိကြောင်း UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးညီရန်ကပြောပါတယ်ပါတီဒေတာအာဏာပိုင်တွေနဲ့ UWSA ပူးပေါင်းပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ကာကွယ်ရေးကိုအစွမ်းကုန်ဆောင်ရွက်နေကြောင်းထုတ်ပြန်ထားပါတဲ့အထူးဒေတာလေးလို့လူတည်များတဲ့ NDAA အမျိုးသားဒီမိုကရေစီသွေးစည်းညင်ညွေးတက်မတော်ထိန်းချုပ်ရာမိုင်းလာဒေတာမှာလဲကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းတွေကိုဇန်နဝါရီလ26ရက်နေ့ကစတင်ဆောင်ရွက်နေပြီးလက်ရှိအချိန်ထိကူးစက်သူနဲ့တန်လျာလူနာမရှိကြောင်းကျန်းမာရေးဌာနကတာဝန်ရှိသူတဦးကပြောပါတယ်သူတို့ဒေတာတွင်ဥပဒေစည်းကမ်းအရအတန်နဲ့အမီကိုအသုံးပြုခွင့်တော့မပေးပါဘူး။မိုင်းလာခေါ်အထူးဒေတာလေးဟာစီလူးမိုင်းလာနံပန်းစတဲ့ဒေတာ၃ခုနဲ့ဖွဲ့စည်းထားပြီးနံပန်းဒေတာအတွင်မှာကုသရောဂါကြိုတင်ကာကွယ်ရေးလုပ်ငန်းအဖွဲ့ကိုနိုင်ငံရေးစီရင်နဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေကရဲအကောက်ခွန်ကျန်းမာရေးစတဲ့ဌာနတွေနဲ့ပူးပေါင်းဖွဲ့စည်းခဲ့ကြောင်းမိုင်းလာတရင်ဌာနကထုတ်ပြန်ထားပါတယ
်။အဖွဲ့နဲ့ဒီရဲရပီတူလူသူများအောင်ကုသရောဂါသိပညာပေးပို့ထားတဲ့အဖွဲ့ဖြစ်ပြီးသူဒေတာအုပ်ချုပ်ရေးမှူးဦးဝိုင်ဆံမွန်နေစီရင်ရေးဌာနခွဲဌာနခွဲမှုဦးနောင်တို့မှတာဝန်ယူဆောင်ရွက်သွားမှာဖြစ်ကြောင်းအဖွဲ့သုံးသည့်နေဆက်စစ်စီရေးကိညာဟိုတယ်တဲခုခန်းအင်္ဂါခန်းမြတ်တို့တွားရောက်စစ်စစ်ပြီးလူဝင်လူထွက်စစ်စစ်ခြင်းနဲ့တော်ရန်တရိတ်ဆန်ရောင်းဝယ်ခြင်းအားပိတ်ပင်သားစီပြီးလုပ်ငန်းများကို ဒုဒေတာအချုပ်ရမူဦးအဆနေဒုတမဟာမူပူထာရမတောင်းယူဆံရတော်မှာဖြစ်ကြောင်းသိရပါတယ်
မိုင်းလားဒေတာအတွင်ဝင်ထွက်ရာဂိတ်တွေမှာကျမ်းမာရေးစစ်ဆေးတာတွေကိုဆောင်ရွက်နေပြီးခွင့်ပြုချက်မရဘဲဝင်ရောက်လာသူတွေကိုတားမြစ်ချပါတယ်မလိုက်နာသူတွေကိုရက်30ချုံနောက်မှာဖြစ်တယ်လို့ဒန်ချေးဖြစ်တရုတ်ယွန်ဝင်2သိန်းကနေ5သိန်းပေးဆောင်ရမှာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။မိုင်းလာဒေတာကထုတ်ပြန်တဲ့သတင်းတွေမှာတော့သူတို့ဒေတာကိုကူးဆက်ရောဂါကြိုတင်ကာကွယ်ရေးအတွက်ကျေးဥနိုင်ငံမန်ဟိုင်းပြည်နယ်ကကိုယ်စားလှယ်အဖွဲ့လာရောက်ပြီးပူးပေါင်းဆောင်ရွက်နေကြောင်းလည်းဖော်ပြထားပါတယ်။
ကုံမုံစောပြောပြခဲ့တာပါရှင်။အခုထိုင်းမြန်မာနယ်စပ်လူဝင်မှုကြီးကြပ်ရေးဆိုင်ရာသတိပေးချက်အကြောင်းပြောပြချင်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်အလုပ်လာလုပ်ကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့နေရပြန်တဲ့အခါမှာတရားဝင်ဖွင့်ပေးထားတဲ့နေဆက်စစ်စည်ရေးဂိတ်တွေကနေပြန်ကြဖို့မြန်မာအလုပ်သမားတန်အရာရှိယုံကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။တကယ်လို့တရားမဝင်လှေစိတ်တွေနေဆက်လမ်းတွေကနေပြန်သွားပြီးမှထိုင်းနိုင်ငံထဲကိုတရားဝင်ပြန်ဝင်လာမယ်ဆိုရင်ထိုင်းအစိုးရရဲ့နမည်ပြစီရင်သွင်းတာကိုခံရနိုင်တယ်လို့နောက်ထပ်အလုပ်လာလုပ်ဖို့လည်းအခက်အခဲတွေဖြစ်လာနိုင်တယ်လို့သတိပေးထားတာပါ။ဒီကြောင့်ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါလိမ့်ရှင်
။ထိုင်းနိုင်ငံကိုတရားဝင်မိသူမိဘဖြစ်ကြောင်း CI စာအုပ်တွေနဲ့အလုပ်လာလုပ်နေကြသူတွေအနေနဲ့နေရပြန်တဲ့အခါမှာတရားဝင်ပြန်ရဖို့မြန်မာလူ့သမားတန်ရာရှိရုံးကဒီကနေ့ပဲသတင်းထုတ်ပြန်သတိပေးလိုက်ပါတယ်။နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လာလုပ်သူတွေနေရပြန်ပြီးထိုင်းကိုအလုပ်လုပ်ဖို့ပြန်လာတဲ့အခါမှာနေဆက်တကားပေါ်ကစစ်စေးရေးဂိတ်မှာစစ်စေးမှာဖြစ်တဲ့အတွက်ဗီဇာတုံးမပါသူတွေပြန်ဝင်လာလို့မရဘူးဆိုပြီးသတိပေးထားတာပါတကယ်လို့အဲ့ဒီပုံစံနဲ့ပြန်ဝင်လာမယ်ဆိုရင်တော့သူတို့ဟာနာမည်ပြည့်စရင်အသွေးခံရမှာဖြစ်ပြီးထိုင်းဘက်မှာလည်းအလုပ်ပြန်လုပ်လို့မရနိုင်ဘူးဆိုပြီးပြောပါတယ်ဒီလိုနာမည်ပြည့်စရင်ဝင်သွားပြီးအလုပ်ပြန်လုပ်လို့မရတဲ့အခြေအနေကိုမြန်မာလူသမားတွေကြုံတွေ့နေရတာကြောင့်အခုလိုမျိုးသတိပေးချက်ထုတ်ပြန်ရတာလို့လည်းမြန်မာလူသမားတန်ရာရှိရုံးကအလုပ်သမားတန်ရာရှိဦးဝေလင်းမောင်ကပြောပြပါတယ်
ပြန်တော့သူတို့အောက်ကိတ်ကနေလေကိတ်လိုဒီလေကိတ်တွေပါလေဒီဒီစောက်တွေကိုတုံးမှုတုံးမှုနဲ့ပြန်ဆင်းအောင်ပြန်ဆင်းတော့သူတို့ကဒီပြီးကြတော့မလုပ်တော့ဘူးဆိုတော့ဒီပြန်တက်လာတဲ့ဆီဆိုတော့ဒီ black lead တွေကပြန်ထိကုန်အောင်ဒီကလေးကနောက်ပိုင်းမှာနောက်ဝင်မရှိတာအထွတ်မရှိဘူးအဲတော့အဲဒီနောက်ပိုင်းရောဒီနောက်ပိုင်းကျတော့မြန်မာလူသားတွေဆိုတော့ဒီကလေးသူအောက်ကိတ်ကအသွားကြတယ်ပါကြတော့ကိုပြန်လဲဝင်လာရောအမေတို့ black lead တွေထိကုန်ရောအောက်ကိတ်ကသွားတာဆိုတော့ဒီပြန်ဝင်လို့မရအောင်ဖြစ်တာ
မြန်မာနိုင်ငံသားရှေ့ကျောင်းလူသမားအများစုဟာမြန်မာနိုင်ငံကိုအလဲပတ်ဖြစ်စေနိုင်ငံကူးစာအုပ်ပြန်လုပ်ဖို့ပြန်ကြတဲ့အခါဖြစ်စေအများစုကမဲဆောက်မြောက်တွေချစ်ကြေတကားအောက်ကနေဆက်လေကိတ်ကနေပြန်နေကြတာပါဒါကြောင့်ထိုင်းနိုင်ငံထဲကိုပြန်ဝင်လာတဲ့အခါမှာထိုင်းတက်ကလက်ရှိသတ်မှတ်ချက်တွေအရနာမည်ပြည့်စင်ရင်ဝင်သွားပြီးနောက်ထပ်ထိုင်းနိုင်ငံထဲမှာအလုပ်လုပ်ခွင့်မရှိတဲ့ပြဿနာတွေကိုကြုံနေရတယ်ဆိုပြီးဥဝေလင်းမောင်ကပြောပါတယ်
အမှုစာအုပ်ရရသူကပြန်ဝင်လာဟုတ်အရင်စာအုပ်အဟောင်းကိုသူကဆက်ပြီးအစာအုပ်အစ်စ်နဲ့ပြန်ဝင်တော့စာအုပ်အဟောင်းကအထွက်တုံးကြီးတော့သူတို့မှာအဲ့မှလေးသူကအခက်ခဲလေးဖြစ်ကုန်တာပေါ့
ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါနေထိုင်နေတဲ့ရွှေပြောင်းမြန်မာလူသားသုံးသန်းထက်မနည်းရှိနေတယ်လို့အခုချိန်ထိလည်းထိုင်းနိုင်ငံထဲကိုနေဆက်နေကိတ်တွေကနေတရားမဝင်လမ်းကြောင်းတွေကနေဆက်ပြီးဝင်ရောက်လာနေစေဖြစ်ပါတယ်ဒီလိုတရားမဝင်လာရောက်သူတွေနဲ့မှမားစေဖို့အတွက်နိုင်ငံကူးစာအုပ်ရှိတဲ့သူတွေအနေနဲ့နေဆက်တွေမှာတရားမဝင်တဲ့နီးနဲ့ဝင်လာထွက်တာတွေမလုပ်ကြဖို့ထိုင်းနိုင်ငံမြန်မာလူသမားတန်ရာရှိရုံးကသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
မယ်အိမ်မှာစုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့မြန်မာအပါအဝင်6နိုင်ငံကိုအမေရိကန်ကပြည်ဝင်ခွင့်ကတ်သတ်ပိတ်ပင်မှုအကြောင်းကိုအလှည့်ပေးချင်ပါတယ်သမ္မတဒေါ်နယ်ထရမ့်အစိုးရကနောက်ဆုံးပြည်ဝင်ခွင့်ကန့်သတ်လိုက်တဲ့6နိုင်ငံထဲမှာမြန်မာနိုင်ငံပါဝင်တယ်လို့တခြား4နိုင်ငံကအာဖရိကတိုက်ကနိုင်ငံတွေဖြစ်ပါတယ်။ဒီလိုကန့်သတ်တာဟာအမျိုးသားလုံခြုံရေးအတွက်တိတ်ကိုအရေးကြီးတယ်လို့အမေရိကန်အစိုးရကအကြောင်းပြပါတယ်။ဒါပေမဲ့ဒီအကြောင်းပြချက်ဘလောက်ခိုင်လုံသလဲဒီလိုကန့်သတ်လိုက်လို့အာဖရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးအပေါ်ဘလို့တက်ရောက်မလဲဆိုတာကိုဝေဖန်သူတွေကမေးခွန်းထုတ်နေကြပါတယ်။ VOA အင်ဗျူရောသတင်းတောက် Pesti Wijaku Sawara ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင်
။နိုင်ဂျီးရီးယားနိုင်ငံဟာအာဖရိကတိုက်မှာစီးပွားရေးအရကြီးဆုံးနိုင်ငံလည်းဖြစ်လူ့ရေးအထူးသက်ဆုံးနိုင်ငံလည်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်မှုစန့်ကျင်ရေးမှလက်တွဲပဲနိုင်ငံတစ်ခုလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှလည်းနိုင်ဂျီးရီးယားနိုင်ငံသားတွေအများအပြားအခြေချနေထိုင်ပါတယ်။ဒါ့အပြင်လည်းမြန်မာနိုင်ငံအပါအဝင်အဲရထရီးယား၊ကာဂျစ္စတန်၊တန်ဇန်နီးယား၊ဆူဒန်စတဲ့နိုင်ငံတွေနဲ့အတူသမ္မတထရန့်အစိုးရပြည်ဝင်ခွင့်ကတ်သတ်လိုက်တဲ့ထပ်တိုး6နိုင်ငံစီးမှပါဝင်ပါတယ်။သမ္မတထရန့်ကတော့
You see what's going on in the world. Our country has to be
ဘာမှဘာလို့ဖြစ်နေတယ်ဆိုတာခင်ဗျားတို့တွေးကြရလား။ကျွန်တော်တို့တိုင်းပြည် ဘေးကင်းလုံခြုံမှုလိုပါတယ်လို့အကြောင်းပြပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့နိုင်ငံကူးလက်မှတ်ပါစပို့ထုတ်ဝေမှုမှာအားနည်းချက်ရှိနေပြီးလုံခြုံရေးဆိုင်ရာတိုးတက်မှုမရှိသေးရွေးရွှေပြောင်းနေထိုင်ခွင့်ဗီဇာအင်မီဂရန့်ဗီဇာထုတ်ပေးမှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကပြောထားပါတယ်။နိုင်ဂျီးရီးယားနိုင်ငံဂျာယီဝင်ကြီးနဲ့အင်ကာနီကတွေ့ဆုံတဲ့အမေရိကန်နိုင်ငံဂျာယီဝင်ကြီးမိုက်ပွန်ပီယိုကတော့သူ့အနေနဲ့ခေါင်းပြင်မျောလင်းတယ်လို့ပြောပါတယ
် In the proclamation of President Trump highlighted Nigeria's importance as a strategic partner in the global fight against
terrorism. ဒါမှမဟုတ်ရဲ့ကြေညာချက်မှာလည်းနိုင်ငံရေးနိုင်ငံဟာအကြမ်းဖက်မှုတိုက်ခိုက်ရေးအတွက်မဟာသုဟာအရအရေးပါတဲ့လက်တွဲပဲနိုင်ငံဖြစ်တယ်ဆိုတာရောကျွန်တော်တို့နဲ့ဆက်ဆံရေးမှာတိုးတက်အောင်လုပ်ဖို့ကတိကိုပေးထားတဲ့နိုင်ငံဆိုတာကိုရောအလေးနဲ့ပြောထားပါတယ
်နိုင်ဂျီးရီးယားနိုင်ငံလိုပဲအဲရစရီးယားမြန်မာနဲ့ဂါဂျစ္စတန်နိုင်ငံကလူတွေလည်းအမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းနေထိုင်ခွင့်ဗီဇာကန့်သတ်ခံရပါတယ်ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကတော့ Green Card Lottery ကန်ဆမ်းမင်းမှာပါဝင်ခွင့်မရတော့ပါဘူး။နိုင်ဂျီးရီးယားနိုင်ငံဂျာယီဝင်ကြီး Geoffrey Oyema ကတော့သူ့နိုင်ငံအနေနဲ့သတင်းအချက်အလက်လုံခြုံရေးစနစ်ကောင်းအောင်လုပ်မယ်ဆိုတာကိုလည်းအခုလိုဂရီဘေးပြောဆိုပါတယ်။
We're putting in place the architecture that will now make that the information
နိုင်ငံကရတဲ့ဖွင့်မှာပါဝင်နေတဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သတင်းအချက်အလက်တွေချက်ချင်းဆိုသလိုဖြန့်ဝေပေးနိုင်တဲ့အပြန်အလှန်ပေးနိုင်တဲ့စနစ်တရက်ကိုကျွန်တော်တို့အခုစပြီးတော့ကောင်းတယ်ဖော်နေပါတယ်။ဒီစနစ်ကိုမကြခင်မှာပဲကျွန်တော်တို့စတင်ကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာဘူကိုဟာရမ်ဂျမ်ဖက်အဖွဲ့ကြီးရဲ့တက်ခတ်မှုလို့လုံခြုံရေးအန္တရာယ်တွေရင်ဆိုင်နေရတယ်ပြည်သူတွေသားနဲ့ချီအိုးမဲ့အိမ်မဲ့နေရဲစွန့်ခွာနေရတယ်ဆိုတော့နိုင်ငံခြားရေးဝန်ကြီးအိုရဲမားကဝန်ခံပါတယ်။ဒါပေမဲ့လည်းဒီအဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုချင်းချောက်အန္တရာယ်ပြုနေတယ်ဆိုတော့တပ်တွေထောက်ထားတော့သိမတွေ့ရဘူးလို့ပြောပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဗီဇာကန့်သတ်တဲ့ဥပဒေဟာခွဲခြားဆက်ဆံမှုတွေကိုဝါဒတစ်ခုအဖြစ်ဖုံးကွယ်ထားတာလို့ဝေဖန်ပါတယ်။ Brookings Institute ကလေးလာသုံးသပ်သူဒါနာဘာဟာကလည်းဒါကိုအခုလိုထောက်ခံပြောပါတယ်။
We have here an administration that has some very strong rhetoric against migrants.
မဟုတ်ဘူး။ချက်တဲ့ထောက်ထားတွေကိုချိန်ကပြီးတော့ရွှေပြောင်းဝင်ရောက်လာသူတွေကိုအပြင်းထန်ဝေဖန်ထိုးနှက်နေတဲ့စန့်ကျင်တဲ့မူဝါဒကိုလက်ရှိဆွေးနွေးနေပြီးဆွဲကန်နေပါတယ်
။ Texas တက္ကသိုလ်အာဖရိကလေ့လာရေးဌာနကပမ္ပောက်ကတော်ယင်ဖယ်လိုရာကတော့ဗီဇာကန့်သတ်တဲ့တားမြစ်ချက်တွေကြောင့်ကမ္ဘာတဝန်းအမေရိကန်ပြည်ထောင်စုရဲ့ဩဇာလွန်မှုမှုအားနဲ့သွားစေလိမ့်မယ်ဆိုပြီးဝေဖန်ပြောဆိုပါတယ
်။ Immigrants with education is an aspect of soft diplomacy.
ဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ပညာရေးဆိုတာတွေကမိတ်ဆွေနိုင်ငံတွေနဲ့တိုင်ကင်းတမန်ကင်းဆက်ဆံရေးအတွက်အရေးကြီးပါတယ်။စစ်တပ်အခြေစိုက်စခန်းတွေတိုးပြီးချထားဖို့ထောက်လှမ်းရေးသတင်းအချက်လက်တွေဖက်လှယ်ဖို့ဒီလိုကိစ္စမျိုးတွေမှာအသုံးဝင်ပါတယ်
။အမေရိကန်သမ္မတအင်ဂျီနီယာကထုတ်ပြန်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ခံရတဲ့နိုင်ငံတွေထဲမှာအီရန်၊လီဗျာ၊မြောက်ကိုရီးယား၊စီးရီးယား၊ဗင်နီဇွဲလာ၊ဂျီမင်နဲ့ဆိုမာလီယာနိုင်ငံတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့မြန်မာနိုင်ငံသားတွေပေါ်အမေရိကန်စိုးရကပြည်ဝင်ခွင့်ဗီဇာတချို့ကန့်သတ်လိုက်တာကိုပြန်ရုပ်သိမ်းအောင်သတ်မှတ်ချက်တွေအတိုင်းပူပေါင်းလုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံဆရာမြန်မာသံတမန်ကြီးက VOE ကိုပြောပါတယ်ဒီလိုဗီဇာကန့်သတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုလာဖို့ပြင်ဆင်နေတဲ့မြန်မာဒုက္ခသည်တွေပါဝင်မြန်မာနိုင်ငံသားတွေအတွက်လည်းနှိမ့်နာမှုတွေဖြစ်သွားစေတယ်လို့ဒုက္ခသည်ရေးဆောင်ရွက်သူတချို့နဲ့ဥပဒေရေးရာပညာရှင်တွေကသုံးသပ်ပြောဆိုပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြပြသွားတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American သံမြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့1-2923255954ဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်လူလူနဲ့ကျမ်းမာရေးတပတ်အတွင်းအားကစားသတင်းလွှာတွေနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2020ပြည့်နှစ် February လ5ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို line meter 1925 32တို့ကနေနားဆင်နိုင်သလိုVOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုညပိုင်းသတင်းပတ်စင်ကန်တာတွေမှာတော့ NLD နဲ့တိုင်းရင်းသားပြည်ထနာပြည်လဲရေးဆိုတဲ့အကောင်စင်နဲ့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပြီးလူမှုကျန်းမာရေးအစီအစဉ်မှာတော့
ရိုတာဗိုင်းရပ်စ်ကဘယ်လောက်လဲဆိုတော့ကြည့်လိုက်38ရာရင်လုံးဝနဲ့54ရာရင်လုံးရှိတယ်။တနည်းအားဖြင့်ကလေးနှစ်ယောက်မှတယောက်လောက်က
ကလေးတွေမှာဖြစ်တဲ့ one shot one ပြက်ယောဂအတွက်အခု February လကစပြီးတော့ကြိုတင်ကာကွယ်ဈေးထိုးပေးနိုင်ပြီဆိုတဲ့အကြောင်းကျန်းမာရေးပညာရှင်တွေရဲ့ရှင်းလင်းပြောကြားချက်တွေကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုနားဆင်ကြရဖို့ရှိပါတယ်။မြန်မာနိုင်ငံမှာ2020ပြည့်ရွေးကောက်ပွဲနှီးကပ်လာတဲ့အချိန်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအထောက်လာတာပါတီခေါင်းဆောင်ကတိုင်းရင်းသားလူထုတွေနဲ့တွေ့ဆုံတာတွေတွေ့လာရပါတယ်ဒီလောက်ရတွေဟာအပြောင်းလဲကိုတကယ်ဖော်ဆောင်နိုင်မဲ့အနှစ်သာရရှိတဲ့လောက်ရတွေလားဒါမှမဟုတ်ရွေးကောက်ပွဲအောင်နိုင်ရေးလှုပ်ရှားမှုတသက်ပဲလားတိဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းမြမနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးရဲထွန်းခင်ဗျာ2020ရွေးကောက်ပွဲနှီးလာတဲ့အခါမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးကောက်ပွဲမတိုင်ခင်ကပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ဖို့ကြိုးစားမှုတွေတွေ့လာရပါတယ်။သီတိသာသာတွေ့လာတာကတော့ဒါဖွဲ့စည်းပုံကိုပြင်ဖို့ကြိုးပမ်းတယ်။နောက်ပြီးတော့ခါတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့လည်းပဲသူတို့ကပုံမှုပြီးတော့လှုပ်ရှားလာတယ်ဆိုတာတွေ့ရပါတယ်။ဆိုတော့ဖွဲ့စည်းပုံအရေးနဲ့ပတ်သက်တော့ကတော့ရွေးကောက်ပွဲအတွက်ခါတော်မီလုပ်ပေးခြင်းသာဖြစ်တယ်။တကယ်လက်တွေ့မှာပြင်နိုင်မဲ့အလားအလာသိမရှိဘူးလို့ဆိုတဲ့သဘောမျိုးကျွန်တော်တို့သုံးသပ်မိပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးရဲထွန်းရဲ့သဘောတော့အချင်းလေးပြောလိုက်ပါအောင်ခင်ဗျာကျွန်တော်တိုင်းရင်းသားရေးကိုမဆက်ခင်ပါ
မှန်ပါတယ်ဗျဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးကိုသွတ်တော်ကနေတဆင့်စူးစမ်းလာတဲ့အခါမှာမူလယုံကြည်ထားတဲ့လမ်းကြောင်းပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်ပုံအကျိုးစီးပွားတွေနဲ့ပတ်သက်တဲ့ကိစ္စတွေဥပမာအားဖြင့်လက်နက်ကင်ပြည်ပခတ်တွေချုပ်နှိမ်ဖို့ဆိုတဲ့ဟာနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေမကြေမနက်ဖြစ်နေတဲ့ဖက်ဒရယ်ပြည်ပြင်ရေးပေါ့အဲ့ဒီဟာနေစမယ်ဆိုတဲ့ပုံငကိုသဘောတူအဲဥစ္စာထားချက်ပေါ့အဲ့ဒါကတော့ကျွန်တော်တို့ငញ្ញိုင်းဆွေးနွေးပွဲတွေကလည်းတဆင့်ပြင်မယ်ဆိုတော့လမ်းကြောင်းကလည်းတွေ့ဖယ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွတ်တော်လမ်းကြောင်းကလည်းပြီးတော့ဒီထုတ်ပြန်မိတိုင်းကြောင်းလိုက်တာပေါ့နော်ဒီရုပ်ပွဲလီလာမှာကြောင်းလိုက်တဲ့သဘောပေါ့အဲ့တော့ကြောင်းလိုက်တဲ့အခါမှာလည်းတိုင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ပြင်ရေးဥပမာပုံမှန်26ဒီတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ဝင်ကြီးချုပ်တွေကိုတက်ဆိုင်ရာလွှတ်တော်တွေကလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ဆိုတဲ့ဟာမျိုးကိုတမင်ချန်ထားခဲ့ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီပုံမှန်ပြည်နယ်အောင်ဒီမိုကရေစီနဲ့ကိုက်ညီအောင်ဆိုတဲ့ဟာတွေကိုကြောင်းပေးပြီးတော့ပြင်ဆင်လာတာကိုကြည့်လို့ရှိရင်ဒါဟာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ဖို့ဆိုတာတဲ့ဒီမိုကရေစီပြည်ရင်ဆိုတာကိုတကယ်သွားကျင်နေပါတယ်တကယ်ပြင်ကျင်ပါတယ်သို့တော်လည်းအဲဒီမထောက်ခံတဲ့နောက်မပြင်ကျင်တဲ့အင်အားစုတွေကြောင့်အဲဒီလိုဖြစ်ရတာပါဆိုတော့ရက်လက်မျိုးနဲ့2020ရွေးကောက်ပွဲအတွက်ပရိုပဂန်ဒါလုပ်တယ်အဲလို့ပဲကျွန်တော်တို့အဲ့လိုသုံးသပ်မှာပေါ့လေ
အဲ့တော့ကျွန်တော်တခွန်းပြန်ပြီးမေးပါရစီတချို့ကသူတို့ justify လုပ်မယ်တိုင်းရင်းသားလက်နက်ကင်အင်အားစုတွေနဲ့ဆွတ်တော်မှတယောက်နေတဲ့ဆွတ်တော်ကူစေရီဘသူကတိုင်းရင်းသားတွေကိုမှန်မှန်ကန်ကန်တရားဝင်ကိုစားပြုတယ်လဲဆိုတော့မိကွန်သူတို့မေးလိုက်ရင်ဘယ်လိုဖြေမလဲခင်ဗျာကျွန်တော်သူတို့ကပြောမှာပါဆွတ်တော်ကပို့ပြီးတော့တရားဝင်ကိုစားပြုတယ်ဆိုတော့ဒီလူတွေနဲ့ညှိပြီးပြင်တာကပို့ပြီးတော့တရားဥပဒေနဲ့ကိုက်ညီတယ်လို့သူတို့ပြောလာခဲ့ရင်ကျွန်တော်ဘယ်လိုပြောမလဲခင်ဗျာ
အဓိကကတော့ဥသိမ်းစင်ရေးဆိုရလက်ထက်ကလေးကတိုင်းသားလက်နက်ကင်အဖွဲ့ကြီးတွေက2008ကိုလက်မခံနိုင်တဲ့ဆက်ပြီးတော့ NS ဆွဲကန်ပါခံနေကြတဲ့ဥစ္စာကိုဒီနိုင်ဖို့အတွက်ငញ្ញိုင်းရှင်တွေပဲခေါ်တာပေါ့အဲ့တော့ငញ្ញိုင်းရှင်တွေပဲခေါ်ရင်းနဲ့မှနိုင်ငံရေးစကားဝိုင်းမှာပြောကြဆိုကြတဲ့အခါကျတော့အခု2008ဖွဲ့စည်းပုံကြီးကဖက်ဒရယ်ပုံစံမပေါ်ဘူးဒီမိုကရေစီဖက်ဒရယ်နိုင်ငံကိုတွားမယ်ဆိုရင်ဒီဖွဲ့စည်းပုံနဲ့မရဘူးဆိုတာသိတဲ့အတွက်ကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုလက်နက်ကင်တိုင်းရင်းသားရောလက်နက်မကင်တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရောလိုလားတဲ့ဖက်ဒရယ်စနစ်ကိုတွားဖို့ဆိုတဲ့ရည်ရွယ်ချက်ပေါ့ဗျာအဲ့တော့အပြန်အလှန်အပေးအယူလုပ်ပြီးတော့ဒီဥစ္စာကိုဖြည့်ရှင်းဖို့ဆိုရင်လမ်းကြောင်းပါအဲ့တော့ဆိုလိုချင်တာက ဘသူကကိုဟိုပိုကိုစားပြနိုင်တယ်လေလို့ပြောရင်တော့တရားဝင်အားဖြင့်တော့လူလူမဲနဲ့လွတ်တော်တဲ့ရောက်လာတဲ့တခိုင်ရပြည်နယ်တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေရတဲ့တရားဝင်ကိုစားပြတာပေါ့သို့တော်ချက်တွေစနစ်လိုချင်တယ်ဆိုတဲ့ရည်ဘူးရရည်ရက်တွေမှာတော့တူညီတဲ့အတွက်ကြောင့်မလို့ဒါကနိုင်ငံရေးဆွေးနွေးပွဲတွေမှာအဲ့ဒီနိုင်ငံရေးပါတီကိုယ်စားလှယ်တွေလည်းပါဝင်ခွင့်ပြုထားတယ်ဆွေးနွေးခွင့်ပြုထားတယ်သို့တော်တကယ်အဆုံးဖြတ်ကတော့အကျင့်ငယ်ဆွေးနွေးညှိနှိုင်းရမယ်ကိစ္စကတော့လက်နက်ကင်တတိပကဖြစ်နေတက်မတော်နဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကြားမှာဘောတင်ရရအောင်လုပ်ရတဲ့အနေအထားဖြစ်တာပေါ့
ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာလည်းတိုင်းရင်းသားတွေအမှန်တကယ်လူလားနေတဲ့ပြည်နယ်တိုင်းအုပ်ချုပ်ရေးအကြီးအကဲတွေကိုဘဟုကခန့်တယ်ဆိုတဲ့ကိစ္စကိုသူတို့ပြင်ဖို့တောင်ပြောမထားတော့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားအရေးနဲ့ပတ်သက်လို့ပဲအခုခါမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထောင်ဆောင်တောင်ဆန်းစုကြည်တိုင်းရင်းသားတွေဒါတချို့သွားပြတယ်ပြည်သူတွေနဲ့ထိတွေ့တယ်အဲမျိုးတွေလောက်လာပါတယ်ဒီကိစ္စတွေကိုဘယ်လိုသုံးသပ်နိုင်ပါလဲတကယ်အနှစ်သာရရှိတဲ့ခြေလှမ်းတွေလို့ယူဆနိုင်ပါလားပထမဆုံးတောင်ဆန်းစုရဲ့စီရင်ခီးပြီးဘူးသုံးသပ်ပြောင်းခဏတိုင်းရင်းသားတွေစီရင်ခီးတွေဘလောက်ထိ energy တိုင်းရင်းသားတွေပေါင်းစည်းမိရမယ်ဒီမှာ
တိုင်းရင်းသားဒေသတွေကိုအခုတောင်ဆန်းစုကြည်သွားပြီးတော့ဒီဒီလူလူနဲ့တွေ့ဆုံတာဟောပြောဝဲတွေလောက်တာကိုကြည့်ရင်တိတ်မသေးကြတဲ့ပေါ့ဟိုဆွေးဖြစ်နေတဲ့ဟိုဘက်လိုလိုဒီဘက်လိုလိုအဲ့လိုရင်းရင်နေတဲ့နေရာတွေကိုသူအကြည့်ကြသွားတာတွေ့ရတယ်နောက်ပိုင်းမှာတော့မပြောတာဘူးပေါ့လေဟိုဒီရခိုင်ပြည်နယ်တို့ကျန်းပြည်နယ်တို့တော့ဒီပထမအုံဥစားပေးအနေနဲ့မသွားဘူးဆိုတော့အဲဒီရှမ်းပြည်ဒေသတို့ချင်းတို့နောက်သခိုင်းတိုင်းတို့အဲ့တိုင်းသားဒေသတွေက NLD ကိုလည်းထောက်ခံမှုများတယ်เนาะအဲ့ဒေသတွေကမဲတွေကိုတော့အပိုင်းရဖို့အတွက်ဒီသွားတယ်လို့ထင်ပါတယ်ဆိုတော့ဒီလိုသွားတဲ့အခါမှာတိုင်းသားတွေရဲ့အခွင့်အရေးပေါ့အထူးသဖြင့်တော့ဖက်ဒရယ်စနစ် PD ရဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေဘယ်လိုပြောင်းမလဲအဲဒါမှမဟုတ်ရင်လည်း2020ရွေးကောက်ပွဲအလွန်မှာပြည်နယ်တွေကတိုင်းသားပါတီတွေကအင်းနဲ့အားနဲ့အနိုင်ရမယ်ဆိုရင်အဲ့ဒီဒေသမှာပြည်နယ်ဝင်ကြီးချုပ်ကိုအဲ့လိုတိုင်းသားပါတီကခေါင်းဆောင်တွေကိုသွတ်တော်တွေကခေါင်းဆောင်တွေကိုဝင်ကြီးချုပ်ရွေးမလားဆိုတဲ့ဂရိကဝတ်တွေပေါ့နော်အဲ့ဒါမျိုးတွေပေးရလဲမတွေ့ရပါဘူးဆိုတဲ့အခါကျတော့ဟိုချုပ်ပြီးတော့ပြောရလို့ရှိရင်တော့2020မဲရဖို့အတွက်သွားပြတဲ့သဘောလို့တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးရထွန်းတို့လူအခုခါမှာသူတို့ကတော့ swing state တွေပေါ့လေဘယ်ဘက်ပါမယ်ဆိုတာမပြတ်သားသေးတဲ့နေရာတွေကိုသွားတယ်ဆိုတာဟုတ်ပါပြီဒါပေမဲ့အဲ့လိုနေရာတွေမှာကတချို့ဒေသတွေကတရားပြည်နယ်လိုကိစ္စမျိုးမှာပြီးခဲ့တဲ့ရွေးကောက်ပွဲတွင်က NLD အကောင့်ငယ်တယ်ထင်ပါတယ်ဒါပေမဲ့အခုကျတော့NLD နဲ့ပတ်သက်ပြီးဗရပြည်နယ်မှာလည်းပဲလူလူရဲ့ဆန့်ကျင်မှုတွေပါ냐တွေ့လာရတော့အဲ့ဘက်မှာတော့အခြေအနေဘယ်လိုဖြစ်လာနိုင်မယ်လို့ခံမှန်းလို့ရပါလေခင်ဗျာ
အဲ့ဒီတိုင်းသားဒေသတွေမှာအခုတတိတော့တိုင်းသားနိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုတွေတော့ပြည်ဝင်ဒီမီဒီယာတွေမှာတက်လာတာမကြားမိဘူးပေါ့နော်သို့တော့ရွေးကောက်ပွဲနီးလာတဲ့အခါမှာအဲ့ဒီတက်ဆိုင်ရာပြည်နယ်တွေကတိုင်းသားနိုင်ငံရေးပါတီတွေအနေနဲ့ဒီ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီမိုဟိုပေါ့ဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားကျင်ပါတယ်လို့ပဇက်ကပြောပေမဲ့လက်တွေ့မှာအဲတဖြည်းဖြည်းဘလူတွေဝေးသွားတယ်ဒီဘိုလ်ချုပ်ကံမှုတွေပိုများလာတယ်ဆိုတော့ဟာတွေကိုထောက်ပြနိုင်ရမယ်နောက်တိုင်းသားပါတီတွေအချင်းချင်းစီယုံနိုင်တယ်ဆိုလို့ရှိရင်တော့သူတို့ကအရင်2015တဲ့ပို့ပြီးတော့အားကောင်းလာမယ်ဆိုတာပြောနိုင်ပါလေရ
တိုင်းသားတွေရဲ့လိုလိုက်လျောနိုင်မယ်အပြင်းစင်မှုတွေလှုပ်လာမယ်နောက်အဓိကကြတာကတော့စောစောကပြောတဲ့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့ဦးကြီးချုပ်တွေကိုနိုင်ငံတော်သမ္မတမခံပဲနဲ့သူတို့ဒေသတွင်းမဆန္ဒနေမှာမဲအများရတဲ့ခေါင်းဆောင်ကိုရွေးခွင့်ပေးမယ်ဝန်ကြီးချုပ်အဖြစ်လို့ဆိုတာမျိုးလုပ်ခဲ့တဲ့ဆိုရင်အဲ့ဒီလိုက်လျောမှုအဲ့ဒီပြင်ဆင်မှုသည်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ညှိနှိုင်းတဲ့နေရာမှာကောဒီညာရေးအတွက်အထောက်အကူဖြစ်မယ်ထင်ပါလားကျွန်တော်တခုမေ့ချင်တဲ့နမူနာဥပမာအဖြစ်အေးကိစ္စအေးဟန်အဓိကတောင်းဆိုနေတာရခိုင်ပြည်နယ်မှာသူတို့တက်ကိုတက်ဆွဲခွင့်ပေးရမယ်လို့ပြောထားတယ်ဒါပေမဲ့ခုနပြောလို့ပြည်နယ်ဝန်ကြီးချုပ်ကဘဟုကမခံမင်းနဲ့မင်းတို့ဒီသားနိုင်တဲ့လူတွေမင်းတို့ခံကြလို့ပြောလိုက်ရင်အဲ့ဒီတက်ဆွဲခွင့်ကိစ္စဟာနည်းနည်းမှိမ့်မိန်သွားနိုင်ကြအချိန်ရော့ပြီးတော့ညီညာရေးရဖို့ပိုနီးစပ်သွားမယ်လို့များပြောနိုင်မှာကျွန်တော
်အဲ့ဒီကိစ္စကတော့ဒီလိုပြင်ပါတယ်ဗျဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်26တဲ့အရာနိုင်ငံတော်သမ္မတကပြည်နယ်နဲ့အတိုင်းဒေသကြီးတွေမှာဝန်ကြီးချုပ်ခန့်တဲ့အခါမှာသမ္မတကိုလုတ်ပိုင်ခွင့်ပေးထားတဲ့သဘောတွေ့ရပါတယ်ဒါကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးဘူးဆိုရင်တောင်မှအ ဒီအနိုင်ရတဲ့ပါတီကတိုင်းသားတွေပေါ်မှာစေတနာလည်းရှိတယ်နောက်တစ်ခုကဒီပေးရမဲ့တာဝန်ကိုလည်းသိတယ်ဖက်ဒရယ်စနစ်ဆိုတာလည်းနားလည်တယ်ဆိုလို့ရှိရင်မဲအများဆုံးရတဲ့တိုင်းသားပါတီတစ်ခုကကိုယ်စလဲကိုဝင်ကြီးချုပ်ဖြစ်နေနော်မနေလို့လို့ရပါတယ်ဒါကတော့သူ့ရဲ့ political will ပေါ့နိုင်ငံရေးအရာသူစိတ်ဆန္ဒရှိမှုကိုပေါ်ပြတာပဲဖြစ်မှာပေါ့တိုးတော်လည်းတိုင်းရင်းသားတွေဘက်ကကြည့်ရဲ့အခါကျတော့ဒီလိုသူများပေးမှနော်ဒီအနိုင်ရတဲ့ဒီလိုအနိုင်ရတဲ့ပါတီကြီးကပေးမှဟိုယူရတယ်ဆိုတဲ့ဟာမျိုးမဟုတ်ခဲနဲ့တကယ်သူတို့ရဲ့ right နော်သူတို့ရဲ့ဒီလူအများစုကရွေးချယ်လိုက်တဲ့ပါတီရဲ့ခေါင်းဆောင်ဒါမှမဟုတ်ရင်လည်းပါတီရဲ့ကိုယ်စားလှယ်ရောက်ရောက်ကကိုဒီနယ်ကိုကိုအောက်ချုပ်တာမျိုးကိုသူတို့ပိုးလို့ခြင်းနဲ့အာမခံချက်ပိုရှိတယ်ပေါ့ဒါကြောင့်မို့ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ချင်တာပါအဲ
အဲ့တော့အဲ့လိုဖွဲ့စည်းပုံမှာမပြင်မဲနဲ့နိုင်ငံတော်တမားရဲ့ political will နဲ့ပဲမင်းတို့ပြည်နယ်မှာနိုင်တဲ့လူကိုပဲဝင်ရောက်လုပ်ဖို့ nominate လုပ်ပေးတယ်ဆိုတာမျိုးနဲ့တော့တိုင်းရင်းသားညီညာရေးအတွက်ပို့ပြီးတော့အထောက်အကူမပြုထန်သေးဘူးဆိုတဲ့ဘောပေါ့
ဟုတ်ပါတယ်ခင်ဗျအဲ့လိုကတော့ဟိုတိုင်းရင်းသားတွေကသိပြီးတော့ဒီကျေနပ်ကြမှာတော့မဟုတ်ဘူးပေါ့နော်သို့တော့ဒီ NLD အစိုးရဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်လို့မရရင်တောင်မှတကယ်ကိုဖက်ဒရယ်စနစ်ကိုလိုချင်တဲ့ပါတီဖြစ်တယ်ဆိုတော့ဟာမျိုးတော့တိုင်းသားတွေခေါင်းထဲမှာတော့ဝင်သွားနိုင်တာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ရောင်းမြန်နေလုပ်နေတဲ့အခါကျတော့ဟောအပြောတစ်မျိုးအလိုတစ်မျိုးလုပ်တလားဆိုပြီးတော့မယုံကြည်မှုကပိုလာနိုင်တာပေါ့အဲ့တော့ဒီငင်းညာရေးဆွေးနွေးပွဲမှာဆိုလို့ရှိရင်လည်းဒီလက်နက်ကင်ဒီတိုင်းသားအဖွဲ့တွေအနေနဲ့အစိုးရပေါ်ယုံကြည်မှုကရော့တယ်ရော့သွားနိုင်တာပေါ့
ကုကျဇန်သားရဲ့မြန်မာရေးတုံသက်ချက်ကိုကြာတာပြင်းနေမိနစ်ခင်မှနောက်တစ်ချိန်နှာစင်နိုင်ပါလေရှင်အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပြစေရှင်
ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်မြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တစ်ခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလားအခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေအကျိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-232-382-999လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်အော်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
သမဆွေနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်အခုလူလူနဲ့ကြမ်းမာရေးစီစဉ်ကိုနားဆင်ကြရပါမယ်ကလေးတွေ1 ပြက် 1 ရှော့ယောဂဖြစ်ရင်ရာနှုန်းတော်တော်များများကရိုတာဗိုင်းရပ်စ်ကြောင့်ဖြစ်တာပါအခုဆိုရင်ရိုတာဗိုင်းရပ်စ်ကိုပုံမှန်ကာကွယ်ဆေးထိုးအစီအစဉ်တွေမှာထည့်သွင်းထားပါပြီဒါကြောင့်အခုဖေဖော်ဝါရီလကစပြီးတော့မိမိတို့ရဲ့ရင်သွေးငယ်တွေကိုရိုတာဗိုင်းရပ်စ်ကာကွယ်ဆေးထိုးပေးနိုင်ပြီဖြစ်တဲ့အကြောင်းဒေါက်တာတန့်စော်ကလူလူနဲ့ကြမ်းမာရေးစီစဉ်မှာပြောပြထားပါတယ်ရှင်
မြန်မာနိုင်ငံမှာရှိတဲ့ကလေးတော်တော်များများဟာဝက်ပြက်ဝက်ရှော့ယောဂဖြစ်ပူကြတာကိုတွေ့ရပါတယ်။အများစုဟာတစ်နှစ်မှာတစ်ချိန်ကနေနှစ်ချိန်အထိဝက်ပြက်ဝက်ရှော့ယောဂဖြစ်ကြပြီးတချို့ကလေးတွေမှာတော့တစ်နှစ်မှာ၄ချိန်၅ချိန်လောက်အထိဖြစ်လေရှိတယ်လို့ကလေးတခုဆရာဝန်ကြီးဗမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်။ငါးနှစ်အောင်ကလေးတွေဆင်းရုံတဲရတဲ့အကြောင်းရင်းတွေကိုလေ့လာကြည့်မယ်ဆိုရင်ဝက်ပြက်ဝက်ရှော့ယောဂဟာဒုတိယမြောက်အများဆုံးဖြစ်နေပြီးဝက်ပြက်ဝက်ရှော့ယောဂဖြစ်တဲ့ကလေးငယ်တွေထဲကမှတစ်ဝက်လောက်ဟာရိုတာဗိုင်းရပ်စ်လို့ခေါ်တဲ့ကူးစက်ယောဂပိုးကြောင့်ဖြစ်ရတာဖြစ်တယ်လို့ဒေါက်တာဦးစောဝင်းကပြောပါတယ်
။ကျွန်တော်အနေနဲ့ဆင်းရုံဆေးကန်းအနေနဲ့ကြည့်ရင်တော့ဒုတိယဆင်းရုံတက်တာအများဆုံးပထမတက်တာအများဆုံးကတက်ရှူလမ်းကြောင်းဆိုင်ရာယောဂတွေဒုတိယအများဆုံးကဒီဝင်းပြက်ဝင်းရှော့ယောဂတွေအဲ့တော့ဒီဝင်းပြက်ဝင်းရှော့ယောဂတွေမှာပိုးတွေအမျိုးစုံရှိတယ်ဒါပေမဲ့အဲ့ဒီကတစ်ဝက်လောက်ကတော့ဒီရိုတာဗိုင်းရပ်စ်ဆုံးဖြစ်တယ်
က လင်းငယ်လေးတွေမှာဖြစ်တဲ့ဝမ်ပြဝမ်ရှော့ရောဂါတွေရဲ့90ရာခိုင်နှုန်းဟာရူတာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်ခံစားကြရတာပါ။ရူတာဗိုင်းရပ်စ်ကာဝဲဆီးကိုတနင်္ဂနွေလုံးတိုက်တာနဲ့ပုံမှန်ကာဝဲဆီးထုတ်အစီအစဉ်မှာလာမယ့်ဖေဖော်ဝါရီလကနေစပြီးစတင်ထည့်သွင်းတိုက်ကြည့်သွားမှာဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်ထထားလင်းကပြောပါလဲ
။ဒီပုံမှန်ကာဝဲဆီးထုတ်အစီအစဉ်လက်ဆင့်ဆောင်ရွက်တဲ့အခါမှာလက်ရှိကာဝဲဆီး17မျိုးကိုအသက်ငွေစ2လ4လ6လတနည်းခွဲကလေးတွေကိုထိုးပေးနေပါတယ်၊ကြိုက်ပေးနေပါတယ်။အဲအခုပုံမှန်စထိုးမဲ့အစီအစဉ်မှာကျမတို့ဒီ router virus ကာကွယ်ဆေးတိုက်ဆေးတောက်ဆေးပေါ့နော်။အဲ့ဒါကိုစပြီးတော့ထည့်ပါမယ်။12မျိုးမြောက်ကာကွယ်ဆေးဖြစ်ပါတယ်
။ကလေးငယ်လေးတွေမှာဖြစ်တဲ့ router virus နဲ့ပတ်သက်ပြီးစေတုတေသနာနဲ့ကလေးဆရာဝန်တွေပူးပေါင်းသုတေသနာလုပ်ခဲ့တာဟာအချင်းတော်ကြခဲ့ပြီလို့သိရပါတယ်။ပုံမှန်ကာကွယ်ဆေးထိုးအစီအစဉ်တွေမှာထည့်သွင်းလိုက်တဲ့12မျိုးမြောက်ကာကွယ်ဆေးဖြစ်တဲ့ router virus ကာကွယ်ဆေးရဲ့လွှမ်းခြုံမှုဒါအကောင်းငယ်မယ်ဆိုရင်ကလေးငယ်လေးတွေမှာဖြစ်တဲ့ဝမ်ပြဝမ်ရှော့ရောဂါဖြစ်မှုတွေကိုတစ်ဝက်လောက်အထိတက်တာသွားစီမှာဖြစ်တယ်လို့ပမောက်ခေါဒေါက်တာဦးစောဝင်းကပြောပါတယ်
။ဝမ်ပြဝမ်ရှော့ဖြစ်တာကရောဂါပုံမျိုးစုံကြောင့်ဖြစ်တယ်လို့ပေါ့။အဲ့ဒီမှာဒီ router virus ကဘယ်လောက်ဖြစ်တယ်လဲဆိုတဲ့သုတေသနဆရာတို့လုပ်နေတာကြားပါပြီ။ဆေးသုတေသနဦးစီးဌာနနဲ့ကျွန်တော်တို့ဆရာဝန်တွေပေါ့နော်ကလေးဆရာဝန်တွေပူးပေါင်းပြီးတော့အမြဲတမ်းစောင့်ကြည့်တယ်ပေါ့။ဒီဝင်းပဲဝင်းပြောဖြစ်တဲ့လူတွေမှာ router virus ဖြစ်တာဘယ်လောက်လဲဆိုတော့ကြည့်လိုက်38ရာခိုင်နှုန်းကနေ54ရာခိုင်နှုန်းရှိဆိုလိုတာဖြင့်တနည်းအားဖြင့်ကလေးနှစ်ယောက်မှတယောက်လောက်ကဒီ virus ဆောင်ဖြစ်တယ်အဲဒီ virus ကဝယ်စီကိုတိုက်လိုက်ရင်သူက40ရာခိုင်နှုန်း60ရာခိုင်နှုန်းဒီလောက်ထိထိရောက်မှုရှိတယ်ဆိုတော့နောက်ပိုင်းမှာဝင်းပြုံဒီဆေးတာကဝယ်စီလွှမ်းခြုံမှုကောင်းရဲ့ရင်ဝင်ပြဝင်ရှော့ဖြစ်တဲ့ကလေးတွေရဲ့တဝက်လောက်ကတက်တာတော့မလို့ယူဆပါဘူး
။အခုလိုပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာမထည့်သေးနိုင်ရင်တော့ရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုပုံကြီးကဆေးုံဆေးခန်းတွေမှာစီကြည့်ကြည့်ပေးပြီးထိုးနှံပေးခဲ့ကြရတာပါ။ဒီနေ့ကနေစပြီးပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာထည့်သွင်းလိုက်ပြီဖြစ်တာကြောင့်ဒုတိယမြောက်ဆေးုံအတက်အများဆုံးနဲ့တတိယမြောက်အသေးပြောက်အများဆုံးယောဂါဖြစ်တဲ့ကလေးဝင်ပြဝင်ရှော့ယောဂါဖြစ်ပေါ်မှုနှုန်းကိုထိထိရောက်ရောက်ရှင်းချနိုင်မှာဖြစ်တယ်လို့ပမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်။အဲ့
တော့ဒီရူတာဗိုင်းရပ်စ်တိုက်ဆေးကိုကျွန်တော်တို့ပြင်ပဒီပုဂ္ဂလိကဆေးခန်းတွေမှာရနေတာကတော့ကျွန်တော်တင်နေ10နှစ်လောက်ရှိပါပြီ။ဆလာတော့ဟို3000လောက်တော့ကြာတယ်။အခုနောက်ပိုင်းမှာဆိုလို့ရှိရင်တော့တစ်ခါတိုက်ရင်3000လောက်ကြာ။အဲ့တော့တချို့ဆေးကနှစ်ခါတိုက်ရတချို့ဆေးက3ခါတိုက်တော့6000ကနေ3000ဒီကုန်ကြဆေးရှိပါ။အဲ့ဒီကုန်ကြဆေးရှိတဲ့ဆေးကိုကျွန်တော်တို့ကတပြည်လုံးမှာရှိတဲ့ကလေးတွေကိုဒီ January 1ရက်နေ့ကစပြီးတော့ February 1ရက်ကစပြီးတော့တိုက်တော့မှာ။အဲ့တော့မြို့သားကာဝယ်ဆေးတို့စီမံချက်မှာပါတော့မှာ။ကျွန်တော်တင်နေနောက်တစ်နှစ်ဆိုရင်ဒီဝင်ပြဝင်ရှော့ဖြစ်ပွားမှုက90ရာခိုင်လောက်ကျသွားတယ်
။ကာဝယ်ဆေးနဲ့ပတ်သက်ရင်ဘေးထွက်ဆွေးကြိုးတွေများရှိနိုင်မလားလို့မိဘတွေကဆိုရင်ပူပန်တက်ကြတာပါ။ရူတာဗိုင်းရပ်စ်ကာဝယ်ဆေးမှာရောဘယ်လိုဘေးထွက်ဆွေးကြိုးတွေရှိနိုင်ပါသလဲလို့မေးကြည့်တဲ့အခါပမောက်ကဒေါက်တာဦးစောဝင်းကအခုလိုပြောပါတယ်
။အဲ့ဒါလည်းဟိုအင်မတန်ဆိုးရွားတဲ့အချက်ပေါ့နော်။တကယ်တော့ကာဝယ်ဆေးတွေကကျွန်တော်တို့အနေနဲ့ဒီအရန်အကျိုးရှိတဲ့ဟာဖြစ်ပေါ့။ကာဝယ်ဆေးကို$1ဝန်းထိုးရင် $21အကျိုးရှိတယ်။အဲ့တော့ကာဝယ်ဆေးကြောင့်ပဲနှစ်တိုင်းနှစ်တိုင်းကနလည်းပြောသွားတယ်ပါဆိုကလေးသူငယ်တွေရဲ့နှစ်တန်းအနေတော့ကမ္ဘာကလေးနှစ်တန်းအနေ3တန်းအထိအသက်ရှင်ခဲ့တယ်နော်ဒါကျွန်တော်တို့ရင်းနှီးတွေ့ခဲ့တဲ့ယောဂတွေပေါ့ပိုလီယိုတို့ပါဆိုလည်းပျောက်ပျောက်လုံလုံပါဖြစ်နေပြီဝက်သက်ကြိုက်ဆိုလည်းကျွန်တော်က2023လောက်မှာပျောက်အောင်စီမံထားတယ်နော်ကြောက်ကြီးယောဂဆိုလုံးဝပျောက်သွားပြီနော်ဒီကာကွယ်ဆေးတွေပေါ်ပေါက်လာတာလည်းနှစ်ပေါင်းများစွာရှိပြီပို့ပြီးတော့လည်းကောင်းတဲ့ကောင်းအောင်လည်းပြင်ဆင်လာတဲ့တကြောင်အနေအားမရှိတော့နေပါ
ကလေးငယ်လေးတွေမှာဝမ်ပြဝမ်ရှော့ယောဂါဖြစ်ရခြင်းရဲ့ရာဂိုင်းနှုန်းတော်တော်များများဟာရူတာဗိုင်းရပ်စ်ကြောင့်ဖြစ်ရတာဖြစ်ပြီးရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်တွေမှာထည့်သွင်းလိုက်ပြီးဖြစ်တာကြောင့်ဖေဖော်ဝါရီလကနေစပြီးမိမိတို့ရဲ့ရေနှင်းငယ်လေးတွေကိုရူတာဗိုင်းရပ်စ်ကာဝယ်ဆေးတိုက်ကျွေးနိုင်နေပြီဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်ဆိုအစီအစဉ်ထုတ်လွှင့်ပေးနေတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်ကိုခုလိုဗုဒ္ဓဦးနေ့ညပိုင်းမှာနားဆင်နိုင်တယ်လို့မနေ့ကကြာတာပရိနေမနေ့ကမှလည်းနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးပါတယ်။တနင်္ဂနွေနေ့ VOA ရဲ့ရုပ်သံအစီအစဉ်မှာလည်းကြည့်ရှုနိုင်ပါလိမ့်ရှင်။အခုဆက်ပြီးနားဆင်ရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကပြောပြပေးမှာပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Australian Open Tennis ပြိုင်ပွဲမှာတော့ Novak Djokovic စံချိန်တင်ဘူဆွဲပြီးတော့မြို့သမီးဘက်မှာတော့ Champion အသစ်တစ်ယောက်ထွက်ပေါ်လာခဲ့ပါတယ်။ American က Super Bowl American အမျိုးသားဘောလုံးဖိုင်နယ်မှာတော့ Kansas နဲ့ San Francisco အသင်းတွေဘောလုံးခဲ့ကြပါတယ်။ Canada ဘောလုံးသမားကတော့ Pele တို့ Ronaldo တို့ Messi တို့ကိုချော်ပြီးတော့နိုင်ငံကဘောလုံးပွဲတွေမှာဂိုးအများဆုံးသွင်းတဲ့သူဖြစ်နေစံချိန်တင်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
သ
Australian Open Tennis တိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ Champion တစ်တယောက်ပေါ်ထွက်လာသလိုစာချိန်တစ်ခုလည်းတင်နိုင်ခဲ့ပါတယ်မြို့သမီးတူချင်း Final ကိုတော့စနေနေ့ကကစားခဲ့ပြီးတော့ Spain က Gabina Muguruza နဲ့ American ကအသက်21နှစ်အရွယ်လူငယ်လက်သက် Sophia Kenin တို့ဘောလုခဲ့ကြပါတယ်ပထမပွဲမှာတော့ Muguruza က 6-4 နဲ့နိုင်ပြီးတော့ဒုတိယပွဲကို Kenin က 6-4 နဲ့ပြန်နိုင်ပါတယ်ဒါကြောင့်တတိယပွဲဆက်ကစားကြတာမှာ Kenin က 6-4 နဲ့နိုင်ပြီးတော့ Australian Open ကိုပထမဆုံးအကြိမ်ဖြစ်တဲ့ပူဆွဲသွားခဲ့ပါတယ်။ဒါဟာ Kenin အတွက်ပထမဆုံး Grand Slam ဆုလည်းဖြစ်ပါတယ်။အခုလိုနိုင်ရသွားတဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာတယ်လို့ Kenin ကပွဲပြီးမှပြောပါတယ်
။ This is just such an honor. I'm so proud of myself, so proud of my dad, my team, everyone who's been around me.
ကျမတို့တော့ဒါဂုဏ်ယူစရာပါ။ကျမကိုကျမလည်းဂုဏ်ယူမိပါတယ်။ကျမအဖေနဲ့နောက်တစ်ခွဲလုံးအတွက်လည်းဂုဏ်ယူပါတယ်။ကျမတို့အားလုံးအရန်ကြိုးစားခဲ့ရပြီးတော့အတော်လေးကိုခက်ခဲခဲ့ပါတယ်။ဒါပေမဲ့ကျမတို့အခုလိုမျိုးလိုချင်တဲ့အောင်မြင်မှုကိုရယူနိုင်ခဲ့ပါတယ်။
ကနေနာ2008ခုနှစ်ကရုရှားနိုင်ငံသူမာရီယာရှာရာပူဗာနောက်ပိုင်းအော်စတြေးလျန်အိုးပန်ကိုအနိုင်ရဘူးသူတွေထဲမှာအသက်အငယ်ဆုံးဖြစ်ပါတယ်။ကနေနာအော်စတြေးလျန်အိုးပန်ကိုပိုဆွဲသွားတဲ့အတွက်စုချင်းငွေဖြစ်နေလဲအမေရိကန်ဒေါ်လာ1.9တန်းကျော်ရရှိသွားခဲ့ပါတယ်ခင်ဗျာ။အမျိုးသားတူချင်းဖိုင်နယ်ကိုတော့တင်းနေနေနေကကစားခဲ့ကြပြီးဒီနေ့ဖိုင်နယ်မှာဘိုလူခဲ့ကြတာကတော့မနစ်ကလက်ရှိချန်ပီယံနိုဗက်ဂျိုကိုဗစ်နဲ့အော်စတြီးယားကကမ္ဘာအဆင့်5ဒေါမနစ်တီးမ်လို့ဖြစ်ပါတယ်။ဂျိုကိုဗစ်ကအော်စတြေးလျန်အိုးပန်ကို5ကြိမ်ပိုဆွဲထားပြီးတော့ team ကတော့သူ့ရဲ့ Grand Slam ဆုကိုပထမဆုံးအကြိမ်ရဖို့ကြိုးပမ်းနေတာပါပထမပွဲကိုဂျိုကိုဗစ်က 6-4 နဲ့နိုင်ပါတယ်ဒါပေမဲ့ team ကဒုတိယနဲ့တတိယပွဲတွေကို 6-4 6-4 နဲ့ပြန်နိုင်တာကြောင့်ဂျိုကိုဗစ်နောက်ကနေလိုက်ကစားခဲ့ရပါတယ်သုဒ္ဓပွဲမှာတော့ဂျိုကိုဗစ်က 6-3 နဲ့ပြန်နိုင်လိုက်တာကြောင့်နောက်ဆုံးပွဲကစားကြတော့မှဂျိုကိုဗစ်က 6-4 နဲ့ဆက်နိုင်ပြီးတော့ Australian Open ကို7ကြိမ်မြောက်ပိုဆွဲပြီးတော့ Australian Open ကိုအများဆုံးအနိုင်ရတဲ့သူအဖြစ်နဲ့ဆန်းကြိမ်ကျင်းလိုက်ပါတယ်
I do have professional goals. You know, Grand Slams are one of the main reasons.
ကျွန်တော်မှာကစားသမားတယောက်အနေနဲ့ရည်မှန်းချက်ရှိပါတယ်။ Grand Slam ပြိုင်ပွဲတွေကြောင့်ပဲကျွန်တော်တစ်နှစ်လုံးဆက်ကစားနေရပါ။နောက်ရည်မှန်းချက်ကြီးတစ်ခုကတမိုင်းမှာ Grand Slam ဆုအများဆုံးရတဲ့သူလည်းဖြစ်ချင်တာပါ။အဲ့ဒါကိုရောက်နိုင်တဲ့အနေအထားလည်းရှိနေပါတယ်။ဒီနှစ်ပြိုင်ပွဲတွေကိုအခုလိုမျိုးစားလိုက်နိုင်တဲ့အတွက်ဝမ်းသာရပါတယ်။ဘာကြောင့်လဲဆိုတော့အခုလိုနိုင်လိုက်တဲ့အတွက်လည်းတနေ့လုံးနိုင်ရင်နဲ့စိတ်နိုင်ရမယ်ဆိုတဲ့ရည်မှန်းချက်တွေကိုဖြစ်သွားစေပါတယ်။ Grand Slam ဆုဖလားအများဆုံးရတဲ့သူတစ်ယောက်ဖြစ်လာဖို့အတွက်ဆိုရင်တော့အခုနှစ်နဲ့ရှင်းနှစ်အတွင်းမှာတက်နိုင်တဲ့လောက်အများဆုံးရအောင်ကစားရမှာဖြစ်ပြီးကစားသွားဖို့လည်းရည်မှန်းထားပါတယ်
။ Djokovic ရှာဒီပွဲနိုင်လိုက်တဲ့အတွက် Grand Slam ဆုဖလားကို18ကြိမ်မြောက်ပိုဆွဲလိုက်တာလည်းဖြစ်ပါတယ်။မြို့သားဘက်မှာတော့ Federer ကအချိန်20နဲ့ပိုဆွဲထားပြီးတော့နဒာလ်က19ကြိမ်နဲ့ဒုတိယ Djokovic က18ကြိမ်နဲ့တတိယအများဆုံးရထားပါတယ်။ဂျိုကိုဗစ်ကတော့သူ့အနေနဲ့ Federer ရဲ့စံချိန်ကိုချိုးနိုင်ဖို့ရည်မှန်းထားပြီးတော့ချိုးနိုင်မလားမချိုးနိုင်ဘူးလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ American မှာတော့ Super Bowl လို့ခေါ်တဲ့ American မြို့သားဘောလုံး Final ကိုတနင်္ဂနွေနေ့ကကစားခဲ့ကြပါတယ် Florida ပြည်နယ် Miami မြို့မှာအခုနှစ်ကစားတဲ့54ကြိမ်မြောက် Super Bowl Final မှာတော့Kansas City Chiefs အသင်းနဲ့ San Francisco 49ers အသင်းတို့ဘောလုခဲ့ကြတာပါ။ Kansas City အသင်းကတော့လွန်ခဲ့တဲ့နှစ်90ကတစ်ချိန်ဘူးဆွဲထားပြီးတော့ San Francisco အသင်းကတော့အရင်က5ချိန်ဘူးဆွဲထားပြီး6ချိန်မြောက်ဘူးဆွဲမယ်လို့လည်းရှင်းပန်းစားနေတာပါ။ဒီပွဲမှာတော့ San Francisco ဘက်ကပွဲစကားတွေကတိုက်စစ်ဆင်ကစားခဲ့ပေမဲ့ဒုတိယပိုင်း15မိနစ်ပြီးချိန်မှာတော့နှစ်သင်းလုံး10မှတ်စီနဲ့တည်ရဖြစ်နေခဲ့တာပါ။ဒါပေမဲ့တတိယပိုင်းမှာ San Francisco ဘက်က10မှတ်ထပ်ရသွားတာကြောင့် San Francisco နိုင်မယ်လို့ထင်နေချိန်မှာပဲ Kansas City Chiefs အသင်းကနောက်ဆုံး15မိနစ်မှာ21မှတ်ရပြီးတော့နောက်ဆုံးမှာ31မှတ်20နဲ့ Super Bowl Champion ဖြစ်သွားခဲ့ပါတယ်ခင်ဗျာဘောလုံးပွဲမှာတော့နိုင်ငံတကာပွဲတွေမှာဂိုးများဆုံးသွင်းတဲ့ဂိုးသွင်းစံချိန်ရှင်တစ်ယောက်ထွက်ပေါ်လာခဲ့ပါတယ်။သူကတော့ကနေဒါမျိုးသမီးအသင်းကတိုက်စမူခရစ်စတင်းစင်ကလဲဖြစ်ပြီးသူဟာကနေဒါအတွက်185ဂိုးသွင်းပြီးတော့နိုင်ငံတကာပြိုင်ပွဲတွေမှာဂိုးများဆုံးသွင်းတဲ့သူဖြစ်စံချိန်တင်လိုက်တာပါ။ခရစ်စတင်းစင်ကလဲဟာဇန်နဝါရီ29ရက်နေ့က Saint Kitts နဲ့ Nevis အသင်းတွေနဲ့ကစားတဲ့2020 Olympic CONCACAF ဆုံးချေစစ်ပွဲမှာ2ဂိုးသွင်းပြီးတော့စုစုပေါင်း185ဂိုးနဲ့American Dice Simu Every One Mark တွင်းတဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ်။ American Dice Simu Every One Mark ကတော့184ကိုတွင်းထားတာပါ။အမျိုးသားလေးဘက်မှာတော့ Iran Dice Simu Ali Dai က109ကိုနဲ့ဂိုးအများဆုံးတွင်းထားတဲ့သူအဖြစ်စံချိန်တင်ထားပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့တရက်တပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ကြကြရပါရှင်။ VOE ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ10:00အထိရေဒီယိုစီစဉ်အစစုံကိုတန်လွှင့်ခြင်းပြီးပြီးချင်းည10:00ကနေ11:00အထိလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။မနေ့ဖန်ကြာတာပရိနေမနေ့ဖက်အစီအစဉ်တွေမှာလည်းထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးဘလော့ဂါတွေပြောသမျှစတဲ့ပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်။ကျမတို့ရဲ့ VOA TV အစီအစဉ်တွေကိုလည်း Intersect 17နဲ့ Mia Set 3တို့ကနေနေ့တိုင်းည9:00မှအစီအစဉ်သစ်တွေထုတ်လွှင့်ပေးနေတာကိုလည်းစောင့်မျှော်နားကြည့်ရှုနိုင်ပါလိမ့်ရှင်။အခုပုဒ်ထူးနေညဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်နိုင်ငံဟာရုပ်ရော့ကျဆင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူစုရတက်တန်း3နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ဒါ့အပြင်အမေရိကန်ရဲ့အနာဂတ်ပန်းတိုင်ကိုမေ့မင့်သေးသင့်စေတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတက်တန်းအတွင်းတုံးချင်မျိုးဖြစ်အင်္ဂါနေ့ဝါရှင်တန် DC စံတော်ချိန်ညဘက်ကကွန်ဂရက်လွှတ်တော်မှာပြောတဲ့နိုင်ငံတော်ခြေပြမိန့်ခွန်းထဲမှာသမ္မတထရန့်ကအဲ့လိုပြောသွားတာပါ။အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့နဲ့ညီညာရေးဆွေးနွေးပွဲတွေကိုထောက်ခံစကားပြောသွားတယ်လို့အမေရိကန်တပ်ဖွဲ့တွေကပြန်ခေါ်ဖို့အတွက်အမေရိကန်ရဲ့အရှိကြဆုံးစစ်ပွဲကိုအဆုံးသတ်ဖို့သူ့အစိုးရကလှုံ့ဆော်နေတယ်လို့လည်းပြောသွားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်နေတယ်လို့ဆိုတဲ့လူသားမှုအပေါ်စန့်ကျင်ကျူးလွန်တဲ့ရာဇဝမှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတရားခွင်ရုံး ICC ရှေ့နေချုပ်ယုံကအဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါပြီ။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာထောင်ပေါင်းများစွာဘာတွေကြုံတွေ့ဖြစ်ဖြစ်ခဲ့လဲဆိုတာအမှန်တိုင်းသိရဖို့ရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးရမှုတွေဟာဒုက္ခသည်စခန်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ ICC ရှေ့နေချုပ်ယုံပြောခွင့်ရသူကပြောပါတယ်။ ICC နိုင်ငံတော်တရားဥပဒေကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ဇာတ်ကစီမံတွေကိုလိုက်နာဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ICJ တရားရုံးကချမှတ်တဲ့အစီအမံတွေအတိုင်းမြန်မာကလည်းနာဆောင်ရွက်ဖို့ EU ကတိုက်တွန်းနေတဲ့အကြောင်းဒီအစီအမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုရဲဆိုတာထပ်ပြီးပြောလို့ရတဲ့အကြောင်းလူခွင့်ရချုပ်ပေါက်ခဲ့သူတွေကိုဥပဒေနဲ့ညီရေးယူနိုင်ဖို့လက်ခံနိုင်လောက်တဲ့စွမ်းမှုတွေလုပ်ဖို့လိုရတဲ့အကြောင်း EU ကစားအက်စတိုးနီးယားတာဝန်ကြီးကကုလသမဂ္ဂလူမျိုးရေးကောင်စီမှအင်္ဂါနေ့ပြောသွားပါတယ်။ရုပ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ900နီးပါးရှိပြီဖြစ်ပြီးကူးစက်ခံထားသူပေါင်းက1400ကျော်ရှိသွားပါပြီ။တခြားနိုင်ငံတွေမှာတော့ဖိလစ်ပိုင်မှာတယောက်နဲ့ထိုင်ဝမ်ကျွန်းမှာတယောက်သေဆုံးထားပါပြီခင်ဗျာ
။ VOA ဗိုလ်ထူးနေညာပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကမမြသစင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Windurat ဖြစ်ပါတယ်။မနေ့ကကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ2440 51တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.